Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ။ VOA American တိုင်း2019ခုနှစ်ဒီဇင်ဘာလ17ရက်နေ့ဗုဒ္ဓဟူးနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ Flight to Meter 32, Flight to Meter 40, Flight to Meter 48တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်တယ်လို့ VOA Facebook စာမျက်နှာ VOA Burmese News ကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။တော့ရဲမထွန်းပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပ
ါမင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့မြန်မာနိုင်ငံဟာလူမျိုးတွန်းတပ်ဖြတ်မှုတားဆီးဆန်ရငါကသဘောတူညီချက်ကိုချုပ်ပေါက်တယ်ဆိုတော့ ICJ နိုင်ငံကတရားရုံးမှာဆွတ်ဆူထားတဲ့အမှုကိုမြန်မာနိုင်ငံဘက်ကဒီကနေ့ခြေပဖို့ရှိပါတယ်အဲဒီလို ICJ အမှုကိုတဟဲမြို့မှာကြားနာဆစ်ဆစ်နေတဲ့အချိန်မှာပဲမြန်မာခေါင်းဆောင်ကိုထောက်ခံတဲ့ဆန္ဒပြပွဲတွေလည်းကျင်းပခဲ့ကြပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုတရားဆွဲဆိုမဲ့ပုံမှန်တွေကိုဒီမိုကရက်ခေါင်းဆောင်တွေကတရားဝင်ကြေညာလိုက်ပါပြီ။ဒီလိုထူးခြားတဲ့သတင်းတွေကိုတော့မှတ်သိကြီးထိုင်နေအတူတင်ပြပေးသွားပါမယ်ခင်ဗျာ
။အခုလိုထိတ်တန့်ရောက်တဲ့သတင်းတွေအပြီးနားဆင်ရမယ့်သတင်းတော်တစ်ခုမှာ ICJ မှာဂမ်ဘီယာတရားရေးဝန်ကြီးကအင်္ဂါနေ့ကဘယ်လိုလျှောက်လဲခဲ့ပါသလဲ
။ Mr. President, Honorable Judges. This is very much a dispute between the Gambia and Myanmar.
ဒီကိစ္စဟာ genocide convention စာချုပ်အဖွဲ့ဝင်တွေဖြစ်တဲ့ဂမ်ဘီယာနဲ့မြန်မာနိုင်ငံကြားအငင်းပွားမှုတစ်ခုဖြစ်တယ်လို့ပြောသွားတာပါ။အပြည့်အစုံကိုမကြခင်မှာနားဆင်ရမှာဖြစ်တယ်လို့ဒီကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံအရေးလေလာသူသူတေတတူကိုဆက်သွယ်မေးမြန်းချက် ICJ တရားရုံးအဆောက်အဦပြင်ပမှာနှစ်ဖက်အဖွဲ့တွေကိုလာရောက်ထောက်ခံဆန္ဒပြသူတွေရဲ့ပြောကြားချက်တွေနဲ့ Rohingya ဒုက္ခသည် Scandwhite ဘင်္ဂလားဒေ့ရှ်စစ်တပ်ကချန်စီယိုခတ်မဲ့သတင်းတွေကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။ဒုတိယပိုင်းအစီအစဉ်မှာအပတ်စဉ်ထုတ်လွှင့်နေတဲ့တိုက်ရိုက်လေလံတဲ့သူယုံကြည်ရာအစီအစဉ်တွေကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။ဒီသတင်းတွေမှာတော့ဗတော်ဦးနဲ့မနေ့ပဲနောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မတ်သိန်ထိုက်သူကပြောပြပေးပါတယ်ခင်ဗျာ
။မြန်မာနိုင်ငံဟာလူမျိုးတွန်းတပ်ဖြတ်မှုတားမြစ်ရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုချုပ်ပေါက်တယ်ဆိုတော့ICJ နိုင်ငံတကာတရားရုံးမှာတရားဆွဲဆိုထားတဲ့အမှုကိုမနေ့ဒီဇင်ဘာ10ရက်နေ့ကစတင်ကြားနာတာမှာဆွဲချက်တင်ထားတဲ့ဂမ်ဘီယာအစိုးရဘက်ကစတင်ထွက်ဆိုခဲ့ပြီးဒီကနေ့ဒီဇင်ဘာ17ရက်နေ့မှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောအောင်ဆန်းစုကြည်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ကခုခံခြေပါဖို့ရှိပါတယ်။မြန်မာကိုယ်စားလှယ်အဖွဲ့မှာခေါင်းဆောင်ဖြစ်တောအောင်ဆန်းစုကြည်ကတာဝန်ယူပြီးနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနဝန်ကြီးဦးကျော်တင်ဆွေကတွဲဘက်ခေါင်းဆောင်အဖြစ်ပါဝင်ပါတယ်။အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနဝန်ကြီးဦးကျော်တင်ကအခြေခံအဖွဲ့ဝင်ဖြစ်ပါဝင်တယ်လို့တခြားနိုင်ငံတကာရှေ့နေတွေကလည်းဥပဒေအကြံပေးတွေအဖြစ်ပါဝင်ကြပါတယ်။ ICJ နိုင်ငံတကာတရားရုံးကိုဂမ်ဘီယာနိုင်ငံကဆွဲချက်တင်ရှောက်လွှဲရမှာကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစည်းအဝေးခန်းစာတွေနဲ့မြန်မာလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့အထောက်အထားတင်ပြချက်တွေကိုမနေ့ကအဓိကထားကိုးကားသွားခဲ့ပါတယ်။ဂမ်ဘီယာနိုင်ငံတရားရုံးဝန်ကြီးအဘူဘကာတန်ဘာဦးကကျန်းနာဘွဲရဲ့ဂမ်ဘီယာနိုင်ငံကိုယ်စားလှယ်အဖွဲ့ကိုစားအဖွင့်လျှောက်ထားချက်ကိုတင်သွင်းလာမှာနာဇီဂျာမနီတွေကျူးလွန်ခဲ့တဲ့လူမျိုးတွေတပ်ဖြတ်မှုတွေဖြစ်ပွားခဲ့တာ85နှစ်မြောက်အချိန်မှာအလားတူအခြေအနေမျိုးတွေကမ္ဘာကြီးအနေနဲ့ထပ်မံကြုံတွေ့နေရပြီးဒါကိုအခုချိန်ထိဘာမှအရေးမယူနိုင်သေးဘူးလို့ထောက်ပြပြောဆိုသွားခဲ့ပါတယ်
ရိုဟင်ဂျာတွေပေါ်ကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုလူမျိုးတွေတပ်ဖြတ်မှုအဖြစ်နိုင်ငံတကာတရားရုံး ICJ ကသတ်မှတ်ဖို့တရားလိုအဖြစ်တိုင်ကြားထားတဲ့ဂမ်ဘီယာနိုင်ငံကတိုက်တွန်းသွားပါတယ်။နိုင်ငံတကာမှာတာဝန်ရှိတဲ့အတိုင်ဆောင်ရွက်ခဲ့တဲ့လူရဲ့အဖြစ်နဲ့လဲဂမ်ဘီယာတရားရုံးဝန်ကြီးအဘူဘေကာထမ်ဘာဒိုက ICJ ကြမ်းတာမှုတွေစတင်တဲ့အင်ကာနေကပြောဆိုတာပါ။ဂမ်ဘီယာနိုင်ငံဟာနိုင်ငံတကာမိသားစုဝင်တဦးဖြစ်တဲ့လူမျိုးတွေတပ်ဖြတ်မှုတားဆီးရေးသဘောတူညီချက်မှာလဲတခြားနိုင်ငံတွေလိုပဲလက်မှတ်ထိုးထားတဲ့တရားမျှတမှုရဖို့အတွက်စစ်အင်အားစီးပွားရေးအင်အားကောင်းစရာမလိုဘူးသဘောတူညီချက်အရသူတို့မှာတာဝန်ရှိတဲ့အတိုင်းရည်တည်ဆောင်ရွက်တာပါလို့လဲပြောဆိုသွားပါတယ်မြန်မာနိုင်ငံမှာရိုဟင်ဂျာတွေပေါ်လူခွင့်ရချိုးဖောက်မှုတွေဟာလူမျိုးတွေတပ်ဖြတ်မှုဒါစီရေးသဘောတူညီချက်ကိုချိုးဖောက်ရာရောက်ကြောင်းဆွဆွဲချက်နဲ့တရားစွဲဆိုထားတဲ့ဂမ်ဘီယာနိုင်ငံကအင်္ဂါနေ့ကျန်းမာပွဲပထမနေ့မှာလျှောက်လဲချက်တင်သွင်းခဲ့တာပါလူခွင့်ရချိုးဖောက်မှုအတွက်ခုခံခြေပမဲ့မြန်မာနိုင်ငံကကိုယ်စားလှယ်ဖွဲ့ကိုဦးဆောင်တဲ့ဒေါက်တာဆန်းစုကြည်အနေနဲ့လည်းအရှိအတိုင်းလက်ခံဖို့လဲတိုက်တွန်းပါတယ်သူအနေနဲ့လက်မခံမဲ့ဆက်လက်ငင်းဆန်နေမယ်ဆိုရင်တော့အင်မတန်မှစိတ်ပျက်စရာဖြစ်လိမ့်မယ်။ဒါပေမဲ့လောလောဆယ်တော့ဘာမှမှန်းပြီးတော့မပြောချင်သေးဘူး။မနေ့ပြန်ပြောမယ့်ဟာကိုစောင့်ကြည့်မှာပါလို့လည်းပြောသွားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာ2019ခုနှစ်တုန်းကလုံခြုံရေးကင်းစခန်းတွေကိုစီးနင်းတိုက်ခတ်ခဲ့တဲ့ အာဆာရိုဟင်ဂျာအစွန်းရောက်အုပ်စုကိုလိုက်လံရှင်းလင်းတဲ့မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့စစ်ဆင်ရေးတွေမှာလူ့ခွင့်ရေးချိုးဖောက်မှုတွေအကြီးအကျယ်ကျူးလွန်ခဲ့ကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကဆွဆွဲထားကြတာပါရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်ခံမထားတဲ့မြန်မာအစိုးရကတော့နိုင်ငံတကာကဆွဆွဲနေသလောက်လူ့ခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တာမရှိတဲ့အကြောင်းအစဉ်တစိုက်ညှင်းဆိုထားပါတယ်
မြန်မာနိုင်ငံဟာလူမျိုးရုံးတပ်ဖြတ်မှုကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ Netherlands နိုင်ငံတဟစ်မြို့မှာရှိတဲ့ NCJ နိုင်ငံတကာတရားရုံးမှာတရားဆွဆွဲထားတဲ့အမှုကိုကြားနာနေချိန်မှာပဲဒေါအောင်ဆန်းစုကြည်နဲ့မြန်မာကိုယ်စားလှယ်အဖွဲ့ကိုထောက်ခံပြီးဂမ်ဘီယာနိုင်ငံကိုကန့်ကွက်တဲ့ချီတက်ဆန္ဒပြပွဲတစ်ခုနယူးယောက်မြို့ကကုလသမဂ္ဂဆိုင်ရာဂမ်ဘီယာအမြဲတမ်းကိုယ်စားလှယ်အဖွဲ့ရုံးမှာဒီဇင်ဘာ10ရက်မနေ့ကပြုလုပ်ခဲ့ပါတယ်ဒီဆန္ဒပြပွဲကိုနယူးယောက်မြို့မှာရှိတဲ့မြန်မာမိသားစုတွေကဥဆောင်ကျင်းပခဲ့တာဖြစ်ပြီးနယူးယောက်ပြည်နယ်အတွင်းကတခြားမြို့တွေကထောက်ခံသူတွေနဲ့အိန္ဒိယနဲ့ပြည်နယ်ကတက်ကြွလှုပ်ရှားသူတွေလည်းပူးပေါင်းပါဝင်ခဲ့ကြပါတယ်။သူတို့အနေနဲ့ဘာကြောင့်ဂမ်ဘီယာအမြဲတမ်းကိုယ်စားလှယ်အဖွဲ့ရုံးရှိမှဆန္ဒပြရတယ်ဆိုတာကိုတော့အိန္ဒိယပြည်နယ်ဖော်ဝင်းမြို့ကနေလာရောက်ဆန္ဒပြတဲ့ကိုကျော်တက်ကအခုလိုရှင်းပြပါတယ
်။မော်ဘီသားတွေအားလုံးကတော်ဆန်းစုကျင်တဲ့တော်သားလေးရှိတယ်ဆိုတော့ကျွန်တော်သိပေတယ်လို့ကျွန်တော်ဆန္ဒပြရတာ။မှန်တယ်မှားတယ်ဆိုတာအချက်တော့ကျွန်တော်နှစ်ချက်ရှိတာပေါ့နော်။ကျွန်တော်ပြည်တွင်းအခြေအနေရယ်နော်။နောက်တစ်ခါပြည်ပအခြေအနေရယ်ပေါ့နော်။ပြည်တွင်းအခြေအနေမှာတော့နော်ကျွန်တော်တို့နိုင်ငံကအခုတည်းကဒီမိုကရေစီသာပြောတယ်ကျွန်တော်တို့ကအခုတည်းကဒီမိုကရေစီမရသေးပါဘူးစစ်တပ်ကစစ်တပ်ဒေါအောင်ဆန်းစုကြည်ဥဆောင်တယ်နော်ကျွန်တော်ပြည်သူဆိုရဆိုတဲ့ပုံစံမှာပဲရှိပါသေးတယ်အဲ့ဒီခါမှာစစ်တပ်ကလည်းလှုပ်ရှင်လှုပ်မှာပေါ့ဗျာနော်သူလည်းဖားလိုက်ရှိမှာပေါ့သို့တော့ဒါတွေကတိုင်းပြည်နဲ့လူမျိုးနဲ့မဆိုင်နိုင်နဲ့နော်စစ်တပ်ကလူလူစုကိုအပြစ်ပေးမယ်အရေးယူမယ်ဆိုရင်တော့ဒါတစ်မျိုးပေါ့ဗျာနော်ဒါပေမဲ့သို့တော့အခုဟာကနော်တိုင်းပြည်ကိုလည်းကျွန်တော်တို့အခုတိုင်းပြည်လုံးလာပြီးစော်ကားတဲ့အနေအထားလို့ကျွန်တော်တို့မြင်နေနောက်တစ်ခုကဒီကိစ္စတွေကပြပရဲ့အကျဉ်းချုပ်မှုတစ်ခုလို့ကျွန်တော်တို့ကမြင်နေ။ဘာကြောင့်လဲဆိုတော့ဘင်္ဂလားဒေ့ရှ်ကနေပြီးတော့မြောက်ဒေသကိုသွားလုပ်တယ်နော်။နောက်တစ်ခါ OIC ဆိုတာနော်။ဒီမွတ်စလင်နိုင်ငံတွေနော်စုထားတယ်နော်။မွတ်စလင်နိုင်ငံတွေကနေပြီးတော့မှငွေပေးပြီးတော့မှကမ်ဘီယာကိုအခုအဲ့လိုမျိုးနော်ဟိုပတ်စံပေးပြီးတော့နော်။ဒါကကျွန်တော်တို့နိုင်ငံကဒါတရားစွဲခိုင်းနေဆိုတော့ဒါကြီးကိုကျွန်တော်တို့လုံးဝလက်မခံနိုင်ပါဘူးနော်။ဆိုတော့ဒါကကျွန်တော်တို့တရားချင်းမတရားချင်းဆိုတဲ့အပေါ်မှာနှစ်ချက်ကိုကျွန်တော်ရှင်းပြတာပါ။
ဆန္ဒပြသူတွေထုတ်ပြန်တဲ့ကန့်ကွက်စာကိုတော့ကမ်ဘီယာအမြဲတမ်းကိုယ်စားလှယ်အဖွဲ့ရုံးကတာဝန်ရှိသူကလာယူသွားတယ်လို့ဆိုပါကိုကျော်တက်ကပြောပါတယ်ဒီကနေ့နယူးယောက်မြို့မှာလုပ်တဲ့ဆန္ဒပြပွဲကိုတော့အမေရိကန်မှာရှိနေတဲ့မြန်မာမိသားစုအတန်းဝိုင်းကလူပေါင်း50လောက်တက်ရောက်ခဲ့တယ်လို့ဆိုပါတယ် NCJ နိုင်ငံတကာတရားရုံးမှာမြန်မာကိုယ်စားအမှုကိုရင်ဆိုင်နေတဲ့ဒေါအောင်ဆန်းစုကြည်ကိုထောက်ခံတဲ့လူလူချီတပွဲတွေကိုနယ်သာလန်နိုင်ငံတခိမြို့မှာနေမကပဲမြန်မာနိုင်ငံအတွင်းမှာရောပြည်ပနိုင်ငံတွေမှာပါဒီဇင်ဘာ9ရက်နေ့ကလေးကပြုလုပ်လာနေခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာဆိုးရွားလာတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့အချင်းပြက်ချဆမှုတွေအတွေ့တာဝန်ရှိတယ်ဆိုပြီးတပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့ဒုတိယတပ်မတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်တပ်မတော်အရာရှိကြီး၄ဦးကိုအမေရိကန်ဗန်ဒါရေးဝန်ကြီးဌာနကတန်းခတ်အရေးယူလိုက်ပါတယ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဒုတိယဗိုလ်ချုပ်မှူးကြီးဆိုဝင်အမှတ်96ခြေလင်းတက်မှမှူးဗိုလ်ချုပ်တန်းဦးနဲ့အမှတ်33ခြေလင်းတက်မှမှူးဗိုလ်ချုပ်အောင်အောင်တို့ဟာရခိုင်ပြည်နယ်နဲ့တခြားတိုင်းရင်းသားဒေသတွေကလူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိတယ်ဆိုပြီး Global Magnitsky Human Rights Accountability Act လို့ခေါ်တဲ့ကမ္ဘာလုံးဆိုင်ရာလူခွင့်ရေးချိုးဖောက်မှုဥပဒေအရဒီဇင်ဘာလ10ရက်နိုင်ငံတကာလူခွင့်ရေးနေ့မှာဒဏ်ခတ်အရေးယူမှုတွေချမှတ်လိုက်တာဖြစ်ပါတယ်မြန်မာစစ်တပ်ဟာရခိုင်ကချင်နဲ့ရှမ်းပြည်နယ်အပါအဝင်မြန်မာနိုင်ငံတော်မှာရှိတဲ့တိုင်းရင်းသားလူမျိုးစုတွေအပေါ်ဆိုးရတဲ့လူခွေရေးချိုးဖောက်မှုတွေကျူးလွန်ခဲ့တဲ့အတွက်အခုလိုဒဏ်ခတ်ရေးယူမှုချက်မှတ်လိုက်ခြင်းဖြစ်ကြောင်းအမေရိကန်ဗန္ဓာရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာတည်ထက်ခိုင်မြဲပြီးငြိမ်းချမ်းသာယာဝပြောတဲ့ဒီမိုကရေစီစနစ်ပေါ်ထွန်းလာရေးအတွက်တက်မတော်အနေနဲ့အဲ့ဒီကျူးလွန်မှုတွေနဲ့ကျူးလွန်ထားသူတွေကိုအပြစ်ပေးအရေးမယူဘဲထားတာကိုရပ်တန့်ဖို့လိုအပ်ကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ
်။ VOA American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 9839လိုက်ဒိုမီတာ48 kHz 6153နဲ့ဒုတိယနိုင်ဝက်မှာလိုင်းလမ်းမီတာ190kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတရားဆွဲဆိုမဲ့ပုံမှန်တွေကိုအလွတ်တော်ဒီမိုကရက်ခေါင်းဆောင်တွေကအင်္ဂါနေ့မှာကြီးညာလိုက်တာမှာသမ္မတအနေနဲ့ပုဂ္ဂိုလ်ရေးရနိုင်ငံရေးအမြတ်ထွက်ဖို့အာဏာကိုအလွဲသုံးစားလုပ်ခဲ့တယ်ဆိုတာနဲ့ ကွန်ဂရက်လွှတ်တော်ရဲ့တရားရေးလုပ်ငန်းတွေကိုချိုးဖောက်ခဲ့တဲ့ဆိုတဲ့ဆွဲချက်နှစ်ချက်ကိုတရားဝင်ထုတ်ပြန်ကြေညာလိုက်ပါတယ်။ဒါဟာအမေရိကန်ပြည်ထောင်စုစတင်တည်ရှိခဲ့တဲ့နှစ်ပေါင်း243နှစ်တာကာလအတွင်းတာဝန်ထမ်းဆောင်နေစေသမ္မတတဦးကို၄ချိန်မြောက်တရားစွဲဆိုဖို့အကြောင်းဖန်လာတာဖြစ်ပါတယ်။ဒါပေမဲ့သမ္မတထရမ့်ကိုယာတုကဖယ်ရှားရေးဖို့ဆိုတဲ့ကိစ္စကတော့ဖြစ်နိုင်ချေနည်းနေပါသေးတယ်။သမ္မတကိုတရားစွဲရေးလုပ်ဆောင်နေတဲ့အဖွဲ့ကိုဦးဆောင်တဲ့အောက်လွှတ်တော်ဥပဒေရေးရာကော်မတီဥက္ကဋ္ဌဂျယ်ရက်နက်ဒလာကသမ္မတဟာသူ့အနေနဲ့ဥပဒေအထက်မှာရှိတယ်လို့ယူဆနေကြောင်းပြောပါတယ်။သမ္မတထရန့်ကတော့သူ့အနေနဲ့အမအယွင်းတစုံတရာမလုပ်ခဲ့ဘူးလို့ပြောပါတယ်
။2016အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲစည်းဝေးအဖွဲ့နဲ့ရုရှားကြားပတ်သက်ဆက်နွယ်မှုတွေကိုပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ကစပီးစုံစမ်းစစ်ဆေးခဲ့တာမှာနိုင်ငံရေးအရာဖက်လိုက်ခဲ့တဲ့အထောက်အထားမတွေ့ဘူးလို့တရားရေးဌာနရဲ့လွတ်လပ်တဲ့စုံစမ်းရေးမှူးချုပ်ကပြောဆိုပြီးနောက်တနေ့အင်္ဂါနေ့မှာပဲ FBI ညွှန်ကြားရေးမှူးခရစ်စတိုဘာဝေးကိုသမ္မတဒေါ်နယ်ထရန့်ကဝေဖန်လိုက်ပါတယ်။ FBI ရဲ့စုံစမ်းစစ်ဆေးမှုဟာတင့်လျော်တဲ့အခြေခံအကြောင်းနဲ့လုတ်ပိုင်ခွင့်အနေနဲ့ပြုလုပ်ခဲ့တာဖြစ်ကြောင်းစုံစမ်းရေးမှူးချုပ်ကတွေ့ခဲ့တယ်လို့ FBI ညွှန်ကြားရေးမှူးက ABC ရုပ်သံကိုတနင်္လာနေ့တွေ့ဆုံမေးမြန်းခန်းမှာပြောတာပါ။ဒါပေမဲ့စုံစမ်းစစ်ဆေးမှုအတွင်းမှာတော့ FBI ဘက်ကမှားယွင်းခဲ့တာတွေလည်းအများကြီးရှိတာကိုတွေ့ခဲ့တယ်လို့သူကထပ်လောင်းပြောပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့နိုင်ငံရေးဝန်ကြီးမိုက်ပွန်ပေးတို့နှစ်ဦးဟာရုရှားနိုင်ငံရေးဝန်ကြီးဆာဂျီလာဖရွန်နဲ့ဒီကနေ့ဝါရှင်တန် DC မြို့မှာတွေ့ဆုံခဲ့ကြပြီးနျူကလ িয়ার အင်အားကြီးနှစ်နိုင်ငံအကြားနောက်ဆုံးကြံရှိနေတဲ့လက်နက်ထိန်းချုပ်ရေးဆိုင်ရာသဘောတူညီချက်ကိုတက်တန်းတိုးဖို့ကိစ္စဆွေးနွေးကြမယ်လို့ဆိုပါတယ်။ဒီမိုကရက်တီကသမ္မတကိုတရားစွဲဆိုရေးကိစ္စတရားဝင်ကြေညာတဲ့နေ့မှာပြုလုပ်တဲ့ဒီတွေ့ဆုံမှုအတွင်းမြို့သားလူညိုရင်းနဲ့ရွေးကောက်ပွဲဆိုင်ရာလူညိုရင်းကိစ္စရပ်တွေကိုလည်းဆွေးနွေးကြမယ်လို့အင်ဗျူတော်ပြောခွင့်ရဟိုဂန်ဂစ်လီက Fox CBS သတင်းဌာနကိုပြောကြားခဲ့ပါတယ်။
အမေရိကန်သမ္မတအင်ဘူရိုနဲ့ညှိနှိုင်းပြင်ဆင်ထားတဲ့မြောက်အမေရိကကုန်သွယ်ရေးသဘောတူညီချက်ကိုအောက်လွှတ်တော်ဥက္ကဋ္ဌနန်စီဘလိုစီကအင်ကာနီမှထောက်ခံလိုက်ပါတယ်။အခုပြင်ဆင်ထားတဲ့မြောက်အမေရိကသဘောတူညီချက်ဟာဆိုရင်မူရင်းသဘောတူညီချက်ထက်ရောနောက်အင်ဘူရိုကပထမဆုံးအဆိုပြုခဲ့တဲ့သဘောတူညီချက်ထက်ရောထူးခြားတဲ့တိုးတက်မှုတွေရှိတယ်လို့အောက်လွှတ်တော်ဥက္ကဋ္ဌဘလိုစီကကြေညာတာပါ။ NAFTA တဲ့ပို့ပြီးတော့ကောက်မှွန်တဲ့ကုန်သွယ်ရေးသဘောတူညီချက်ဖြစ်တဲ့ဆိုတဲ့အပေါ်မှာတော့မေးခွန်းထုတ်စရာမရှိဘူးလို့ဒီကုန်သွယ်ရေးသဘောတူညီချက်ကိုကြေညာတဲ့လွှတ်တော်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာဖြစ်ပါတယ
်။ဗိုလ်ရုံးနဲ့မနဲ့ထိတ်တန့်ရအောင်မြန်မာနဲ့နိုင်ငံသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့မတ်တင်ကြီးတိုက်တို့ပြောပြခဲ့တာပါ။ဆက်လက်ပြီးသတင်းလွှာတွေကိုဇက်တိုက်နှာစင်ကြရပါမယ်။မြန်မာနိုင်ငံဟာရိုဟင်ဂျာရေပေါ်လူမျိုးသုံးတပ်ဖြတ်မှုကျူးလွန်တဲ့ဆူရဲဆွဲချက်တွေကိုဂမ်ဘီယာနိုင်ငံကအင်ကာနေမှာအပြည်ပြည်ဆိုင်ရာတရားရုံး ICJ မှာရှောက်လဲထွက်ဆိုခဲ့တယ်ဆိုတာသောတာရှင်တွေတီးပြီးကောင်းတီးပြီးဖြစ်ပါလိမ့်မယ်။ရိုဟင်ဂျာရေပေါ်ဆက်ဆုပ်ပွဲချေမှုန်းမှုတွေရှိတယ်လို့ဆိုရဲဂမ်ဘီယာတရားရေးဝန်ကြီးနဲ့ရှေ့နေကြဦးဆောင်တဲ့ကုသလအဖွဲ့ကဘာတွေပြောခဲ့ပါသလဲ။တရားရုံးထွက်ဆိုမှုတချို့ကိုမတ်တင်ကီထိုက်စုစည်းတင်ပြပေးထားပါရခင်ဗျာ
။ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာရေအပေါ်မျိုးရုံးတပ်ဖြတ်မှုလောက်ရက်တွေလို့ဆိုပြီးကုလသမဂ္ဂ OIC တို့လိုအဖွဲ့တွေရဲ့အစင်ခန်းစာရီကိုကိုးကားပြီးဂမ်ဘီယာကိုယ်စားလှယ်အဖွဲ့ရဲ့ခေါင်းဆောင်တရားရေးဝန်ကြီးနဲ့ရှင်နေချုပ်အဘူဘာကာမာရီထမ်ပါဒိုးကတရားသူကြီးအဖွဲ့ကိုအခုလိုထွက်ဆိုပါတယ
် Reports from various credible international organizations including the United Nations
ကုလသမဂ္ဂနဲ့အစ္စလာမ်ဘူပေါင်းဆောင်ရေးအဖွဲ့ OIC အပါအဝင်ယုံကြည်စိတ်ချရတဲ့နိုင်ငံကအဖွဲ့အစည်းအတော်များများရဲ့အစည်းအဝေးစာရီကြောင့်မြန်မာနိုင်ငံရဲ့လူမျိုးတွန်းတက်ဖြတ်မှုလို့ရကြောင်းထောင်ထဲကြီးတဲ့လူတွေတင်ဆုံးခဲ့ရပြီးဒုက္ခတွေတွေအစုလိုက်အပြုံလိုက်ထွက်ပြေးခဲ့ရတယ်လို့ဖော်ပြကြပါတယ်။ဒီအရေးအတွက်ဟာဆိုရင်တိတ်ပြီးများတဲ့စည်ရင်းစရာအချက်လက်တွေမဟုတ်ပါဘူး။နံပါတ်တစ်ခုချင်းစီဟာတကယ်လူတွေကိုကိုစားပြုနေပါတယ
်။မျိုးတွန်းတက်ဖြတ်မှုကျူးလွန်တယ်လို့မြန်မာကိုဆွဆွဲတဲ့ဂမ်ဘီယာကအမှုဖွင့်ရတဲ့အကြောင်းရင်းကိုလည်းသူကအခုလိုဆက်ပြီးတင်သွင်းပါတယ
် Mr. President, Honorable Judges, This is very much a dispute between the Gambia and Myanmar.
တဘာပတိကြီးနဲ့လေးစားအပ်တဲ့တရားသူကြီးများခင်ဗျာအခုပြဿနာဟာဂမ်ဘီယာနဲ့မြန်မာနိုင်ငံအကြားငြင်းပွားမှုဖြစ်ပါတယ်ရိုဟင်ဂျာတွေရဲ့အခွင့်အရေးတသက်ကိုပဲအကာအကွယ်ပေးဖို့ကျွန်တော်တို့ကြိုးစားတာမဟုတ်ဘဲကျွန်တော်တို့ကိုယ်တိုင်ရဲ့အခွင့်အရေးကိုပါအကာအကွယ်ဖို့ကြိုးစားတာပါမြန်မာနိုင်ငံသဘောတူထားတဲ့လူမျိုးတုံးတက်ဖြတ်မှုဆိုင်ရာနိုင်ငံတကာသဘောတူညီချက်ထဲပါလူမျိုးတုံးတက်ဖြတ်မှုမကျူးလွန်ဘူးနဲ့ဖြစ်အောင်လှုံ့ဆော်တာမျိုးတွေမလုပ်ဖို့သဘောတူညီချက်အရအကျုံးဝင်သူအားလုံးကိုအကောက်အွယ်ပေးနိုင်ဖို့ကြိုးစားနေတာပါလူမျိုးတုံးတက်ဖြတ်မှုကိုကောက်ွယ်ဖို့နဲ့ကျူးလွန်သူတွေကိုအပြစ်ပေးဖို့ဖြစ်ပါတယ
်ရ ရိုဟင်ဂျာတွေအပေါ်မျိုးရုံးတပ်ဖြတ်မှုတွေကျူးလွန်နေလူမျိုးရုံးရှင်လင်းရေးဆက်လက်ဖြစ်နေတယ်ဆိုတာတွေကိုဂမ်ဘီယာကိုယ်စားလှယ်အဖွဲ့ကတင်သွင်းတဲ့အထက်မှာ Facebook Twitter လူမှုကွန်ရက်တွေမှာရိုဟင်ဂျာမုန်တီးရေးအစ္စလာမ်မုန်တီးရေးခွဲခြားမှုတွေကိုလည်းခြံလှန့်မထားပါဘူးဂမ်ဘီယာကိုယ်စားလှယ်အဖွဲ့ဘက်ကရှင့်နေ PN အခဘန်ကအခုလိုရှောက်ထားပါတယ
် The genocidal acts against them have been a long time in the making
သူတို့ဘော်လူမျိုးတုံးတပ်ဖြတ်မှုကျူးလွန်ဖို့လောက်ရက်တွေကိုအချိန်အတော်ကြာကလေးကတွေ့ရပါတယ်အမုန်းပွားစေတဲ့အစိတ်အတော့ဖြစ်စေတဲ့ရေးသားချက်တွေကို Facebook နဲ့ Twitter တွေမှာတွေ့ရပြီးမြန်မာတွေကသူတို့ကိုတရားမဝင်ဝင်လာတဲ့ဘင်္ဂါလီတွေအကြမ်းဖက်သမားတွေ Jihad အကြမ်းဖက်သမားတွေလောက်ကောင်တွေခွေးတွေစသဖြင့်ရည်တလို့မွတ်စလင်တွေရဲ့ကျူးကျော်မှုဟာမြန်မာနိုင်ငံရဲ့လူမျိုးရေးတန့်စင်မှုကိုအကြီးအကျယ်ချင်းချောက်နေပြီဆိုတဲ့ရေးသားချက်တွေမျိုးလည်းအများကြီးရှိနေပါတယ
်။ရခိုင်မြောက်ပိုင်းနယ်မြေရှင်းလင်းရေးတွေမှာလူတိုင်းကိုပြစ်မှတ်ထားခဲ့တာလို့လဲဂမ်ဘီယာကိုယ်စားလှယ်အဖွဲ့ရဲ့ရှင်းနေအက်ဟဘန်ကဆွဆွဲပါတယ်
။ The UN mission observed that there was not the least effort to make any distinction between RSF fighters and civilians.
တက္ကရာသမားနဲ့အရတားခွဲခြားတာမျိုးဒါမှမဟုတ်လဲစီရေးရီမန်းကျက်တတ်တမမဖြစ်အောင်လုပ်တာမျိုးအရေးပေါ်ချင်းချောက်မှုအဖြစ်တတ်မှတ်ရှင်းလင်းတာမျိုးလောက်တော့မှမလုပ်ခဲ့ဘူးဆိုတာကိုကုလသမဂ္ဂမစ်ရှင်ကလေ့လာတွေ့ရှိခဲ့ပါတယ်အားလုံးကပြစ်မှတ်ဖြစ်ခဲ့ပါတယ်ဘယ်သူမှမလုံခြုံပါဘူးမိခင်တွေဝန်ကြီးစားကလေးတွေကိုယ်ဝန်ဆောင်အမျိုးသမီးတွေအသက်ကြီးသူနဲ့မကြမ်းမာသူတွေအားလုံးဟာရက်ဆက်တဲ့ချိန်မိုးမှုမှာတားကောင်နေဖြစ်ခဲ့ရပါတယ်အမျိုးသမီးတွေနဲ့မိန်းကလေးတွေကိုတော့မရင်ကျင်တာအုပ်စုလိုက်မရင်ကျင်တာနဲ့တခြားသောလိမ္မာဆိုင်ရာအကြမ်းဖက်မှုတွေအတွက်ပြစ်မှတ်ထားလုဆောင်တယ်လို့ပဲကလေးတွေအပေါ်မှာလည်းပြစ်မှတ်ထားနေတာဟာဆိုရင်တုံလုံးခြောက်ခြားစရာဖြစ်ပါတယ်
။နောက်ရခိုင်မြောက်ပိုင်းပြည်ပခါအတွင်းစစ်တပ်ရဲ့ရရဆက်ဆက်တပ်ဖြတ်မှုတွေဆိုပြီးဒုက္ခသည်တွေရဲ့ထွက်ဆိုချက်တွေကိုကိုးကားပြီးဂမ်ဘီယာကိုယ်စားလှယ်ရှင့်နေနောက်တူဖြစ်တဲ့Andrew Lowenstein ကရုံးတော်ရှေ့မှောင်မှာအခုလိုနှုတ်နဲ့ထွက်ဆိုပါတယ
် They separated women and children from the men and systematically killed the men
မျိုးသမီးနဲ့ကလေးငယ်တွေကိုမျိုးသားတွေနဲ့တီးခြားခွဲထားပါတယ်နောက်မျိုးသားတွေကိုစနစ်ကျတတ်ပါတယ်ကိုတွေ့ကြုံသူတူပြောပြကြရတော့ကြီးစံမိုးယူရနေတယ်လို့တနက်နဲ့ပြစ်ခတ်တာလို့ဆိုပါတယ်စစ်သားတွေကမျိုးသားတွေကိုတူးချင်းတတ်ဖြတ်တဲ့ဒုတိယကြော့မှာတော့ပြစ်ခတ်တာနေသွားပါတယ်ယူဒာတယောက်ချင်းစီကိုချိန်ပြီးတနက်နဲ့ပြစ်ခဲ့တာပါ။ကြည်တင်တရားရထားသူတွေကိုစစ်သားတွေကဓာရှိတွေနဲ့တပ်ဖြတ်ပါတယ်။နောက်တော့တမတော်ဘက်ကမျိုးသမီးနဲ့ကလေးတွေဘက်ကိုလှည့်လာပါတယ်။ကလေးငယ်တချို့ပြစ်ခတ်ခံရပါတယ်။တခြားကလေးတွေကိုတော့မိဘုံနဲ့ပြစ်ထည့်ပါတယ်။မိခင်တွေစီကကလေးတွေကိုစစ်သားတွေကလူယူပြီးမြစ်ထဲကိုဘယ်လိုပြစ်ချခဲ့တယ်လဲဆိုတာကိုလည်းမျက်မြင်တွေ့သူတူကပြောပါတယ်။နှုတ်တိုက်အရွယ်ကလေးငယ်ကိုဓာနဲ့မုန်းခဲ့တာကိုလည်းပြောပြပါတယ်။နောက်ထွက်ပြေးဖို့ကြိုးစားတဲ့စနစ်အရွယ်ယောက်ျားလေးတူကိုလည်းစစ်သားတွေကဓာတ်နဲ့ထိုးခဲ့တယ်လို့လည်းပြောပြပါတယ်။အသက်ရှင်လွန်မြောက်လာသူအမျိုးသမီးတူကတော့သူ့ရဲ့ကလေး9ယောက်လုံးအသက်ခံရတယ်လို့အဖွဲ့ကပြောပြပါတယ်
။မြန်မာနိုင်ငံဟာရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတာကိုလည်းဂမ်ဘီယာဘက်ကအလေးထားပြီးထောက်ပြပါတယ်။လူမျိုးရုံးတပ်ဖြတ်မှုကျူးလွန်တဲ့ဆက်လက်ဖြစ်မဲ့အလားအလာတွေရှိတာကြောင့် ICJ မှာတရားရင်ဆိုင်နေစဉ်ကာလအတွင်းဒီလိုရက်တွေကိုတားဆီးထားနိုင်ဖို့အတွက်ရာယီဆောင်ရွက်ချက်တွေရုံးတော်ကချက်မှတ်ပေးဖို့ဂမ်ဘီယာကပန်ကြားထားတာပါအင်ကာနေကျန်းနာပွဲမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့လဲတက်ရောက်နားထောင်ပါတယ်ဗုဒ္ဓဦးနေမှာတော့မြန်မာဘက်ကအမှုနဲ့ပတ်သက်ပြီးပထမအကြိမ်ထွက်ဆိုမှာဖြစ်ပါတယ
်မတ်တင်ကြီးတိုက်တင်ပြသွားကြတာပါICJ PP ဆိုင်ရာတရားရုံးမှအင်ကာနေကဂမ်ဘီယာနိုင်ငံရဲ့တင်ပြလျှောက်လဲချက်တွေထဲမှာမြန်မာနိုင်ငံမှာနေထိုင်တဲ့ရိုဟင်ဂျာအတိုင်းဝမ်းပေါ်စစ်တပ်ကရဲဆက်ဆက်ဘလောက်ထိကျူးလွန်ခဲ့တယ်လဲအကာအကွယ်ပေးဖို့ဘလောက်ထိပြက်ကွက်ခဲ့တယ်လဲဆိုရဲအထောက်အထားတွေနဲ့အဓိကတင်ပြသွားခဲ့တာဖြစ်ပါတယ်။ဒါကြောင့်နိုင်ငံရဲ့အကျိုးစီးပွားကိုကာကွယ်ဖို့ ICJ တရားရုံးမှဥဆောင်ခုခံခြေပမယ်ဆိုရဲနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ရဲ့ထုတ်ပြန်ကြေညာချက်ဟာစစ်တပ်ရဲ့ပြစ်မှုကျူးလွန်မှုတွေကိုကာကွယ်ဖို့လားဆိုရဲမေးခွန်းတွေလည်းထွက်ပေါ်လာခဲ့ပါတယ်။ဒီမှုကိုစောင့်ကြည့်လေ့လာနေတဲ့ George Washington တက္ကသိုလ်ကမြန်မာရေးလေ့လာသူနိုင်ငံရေးအပေါ်မှာ Christina Finko မဲ့အင်ဂျင်နီယာဆက်သွယ်မေးမြန်းရာမှာသူကအခုလိုစတင်ပြောဆိုခဲ့ပါတယ်ခင်ဗျာ
The Gambia's claims are powerful because they're based on the UN independent international
Gambia နိုင်ငံဘက်ကရှောက်လဲတင်ပြချက်တွေဟာဥပဒေကြောင့်အရာအလွန်ကိုအားကောင်းပါတယ်ကုလသမဂ္ဂအချက်လက်ရှာဖွေရေးမစ်ရှင် FFM ရဲ့အစီရင်ခံစာပါတွေ့ရှိချက်တွေကိုအခြေခံပြီးဆွေးချက်တွေကိုတိစောက်ထားတာဖြစ်ပါတယ် FFM mission ကို နိုင်ငံတကာကလေးစားရတဲ့လူခွင့်ရေးဆန္ဒကျွမ်းကျင်သူတွေကဥဆောင်ခဲ့တာဖြစ်ပါတယ်။သူတို့ဥဆောင်လမ်းညွှန်မှုနဲ့လူပေါင်းထောင်နဲ့ချီကိုမေးမြန်းစုံစမ်းထားတာဖြစ်ပါတယ်။ဒါ့အပြင်မစ်ရှင်အနေနဲ့ဂျူရုခနေရိုက်ကူးထားတဲ့ဓာတ်ပုံတွေအပါအဝင်မျက်မြင်ထောက်ထားကြေကြေပြန့်ပြန့်နဲ့အသေးအချာကိုလေ့လာသုံးသပ်ထားပါတယ်။ဒါ့အပြင် ICJ နိုင်ငံတကာတရားရုံးအနေနဲ့အမှုကိုဘာကြောင့်ကင်တွယ်စီရင်သင့်တယ်လဲဆိုတဲ့အချက်ကိုလည်းဂမ်ဘီယာဘက်ကအခိုင်အမာတင်းပြခဲ့ပါတယ်ရိုဟင်ဂျာရဲသားတွေအပေါ်ကျူးလွန်တဲ့ဆိုးရွားလာတဲ့ညှဉ်းပန်းနှိပ်စက်မှုတွေအတွေ့တာဝန်ရှိသူတဦးတယောက်ကိုမှမြန်မာအစိုးရဘက်ကအရေးယူအပြစ်ပေးခြင်းမရှိခဲ့ပါဘူးဒါ့အပြင်နောက်ထပ်လူမျိုးတုံးတပ်ဖြတ်မှုကျူးလွန်မှုတွေမဖြစ်အောင်ကာကွယ်ဖို့လဲအစိုးရဘက်ကဘာမှမလုပ်ခဲ့ပါဘူးရိုဟင်ဂျာအတိုင်းဝိုင်းကိုလည်းပြည်ရင်းကဒုက္ခတဲ့စခန်းတွေမှာပိတ်လောင်ထားခဲ့တဲ့အပြင်ရွာဒီမှာရှိနေတဲ့ရိုဟင်ဂျာတွေကိုလည်းတောလာခွင့်တွေကိုကန့်သက်ပိတ်ပင်ထားခဲ့တာပါနောက်တစ်ချက်ရှိပါသေးတယ်မြန်မာအစိုးရအဆက်ဆက်အနေနဲ့2012ခုနှစ်ကတည်းကကိုပိုင်စုံစမ်းရေးကော်မရှင်ပေါင်း၈ခုကိုဖွဲ့စည်းခဲ့ပေမဲ့ဒီကော်မရှင်အားလုံးရဲ့အစဉ်ကန်စားတွေထဲမှာလူခွင့်ရေးချိုးဖောက်ကျူးလွန်မှုတွေမရှိခဲ့ဘူးလို့ပဲတင်ပြထားခဲ့တာဖြစ်ပါတယ်ဒါကြောင့်ဒီလိုဆိုးရွားလာတဲ့ပြစ်မှုကျူးလွန်မှုတွေအတွေ့အရေးယူအပြစ်ပေးနိုင်ရေးသူတို့အနေနဲ့ ICJ နိုင်ငံတကာတရားရုံးကိုတင်ပြဖို့လိုအပ်ခဲ့တာဖြစ်တယ်လို့ဂမ်ဘီယာကရှောက်လှဲခဲ့တာဖြစ်ပါတယ
်အဲ့တော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်က ICJ တရားရုံးမှာသူကိုယ်တိုင်ဦးဆောင်ပြီးခုခံခြေပတာဟာနိုင်ငံတော်ရဲ့အကျိုးစီးပွားကိုကာကွယ်ဖို့အတွက်ဖြစ်တယ်လို့ထုတ်ပြန်ကြေညာထားတာဖြစ်ပါတယ်ဒါပေမဲ့ဂမ်ဘီယာဘက်ကတင်ပြလျှောက်လဲချက်ထဲမှာတော့မြန်မာစစ်တပ်ကနိုင်ငံထဲမှာရှိနေတဲ့လူတိုင်းဝိုင်းတစုအပေါ်ဘလောက်ထိနှင်းပန်းနှိပ်စက်ခဲ့တယ်လဲဆိုတာတွေကိုပဲတင်ပြခဲ့တာဖြစ်ပါတယ်အဲ့တော့ဒေါအောင်ဆန်းစုကြည်ပြောတဲ့နိုင်ငံတော်အကျိုးစီးပွားဆိုတဲ့အဓိပ္ပာယ်ကပမော့ခဖင့်အနေနဲ့ဘယ်လိုနားလဲပါလဲရှင
် It's not clear how the government of Myanmar sees the country's national interest in this instance.
ဟုတ်ပါတယ်။အခုလို ICJ တရားရုံးမှာအမှုရင်ဆိုင်ရတဲ့ကိစ္စကိုနိုင်ငံရဲ့အကျိုးစီးပွားအဖြစ်မြန်မာအစိုးရဘယ်လိုခံယူထားတယ်လဲဆိုတဲ့အပေါ်မှာတိတ်ပြီးရှင်းရှင်းလင်းလင်းမရှိပါဘူး။နိုင်ငံတိုင်းကိုယ်နိုင်ငံရဲ့အချုပ်အခြာအာဏာကိုကာကွယ်လိုချင်တာပါ။ဒါပေမဲ့အခုအမှုကိစ္စကနိုင်ငံခြားတိုင်းတစ်ပါးကနေကျူးကျော်ဝင်ရောက်တာမျိုးမဟုတ်ပါဘူးမြန်မာနိုင်ငံမှာနေထိုင်တဲ့ရက်သားတွေအပေါ်တမရော်နဲ့အစိုးရရဲ့အပြုတ်အမှုလုပ်ရပဲဖြစ်ပါတယ်တမရော်အနေနဲ့အာဆာရဲ့တိုက်ခိုက်မှုကိုတုံ့ပြန်နှိမ်နှင်းခွင့်ရှိပါတယ်ဒါပေမဲ့ဒီလိုနှိမ်နှင်းမှုမှာကလေးတွေမွေးကင်းစာကလေးတွေကိုတတ်ဖြတ်တဲ့အထိအမျိုးသမီးနဲ့မိန်းကလေးတွေအပေါ်ရက်စက်တဲ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်စော်ကားမှုအထိကျူးလွန်ဖို့မပါဝင်ပါဘူးဒါအပြင်နိုင်ငံတော်ဘက်ကလည်းလူအတိုင်းဝိုင်းတစုအပေါ်အမုန်းစကားပွားများမှုတွေပြန့်ပွားအောင်ခွင့်မပြုသင့်တယ်လို့လူခွင့်ရေးစုံစမ်းစစ်ဆေးသူတွေကလည်းတွားရောက်စစ်ဆေးခွင့်ပြုတင်ပြီးရိုဟင်ဂျာအတိုင်းဝိုင်းကိုထောက်ပံ့နေတဲ့စစ်နက်ရိတ်ခါနဲ့အကူအညီတွေကိုဖြတ်တောက်တဲ့အနေနဲ့လူသားချင်းစာနာမှုကူညီရေးအဖွဲ့တွေကိုတားဆီးပိတ်ပင်တာမျိုးမလုပ်သင့်ပါဘူးဗုဒ္ဓဟူးနေ့မှာရှောက်လဲတင်ပြမယ်မြန်မာဘက်ကဥပဒေပညာရှင်တွေဘက်ကနိုင်ငံတော်အကျိုးစီးပွားကိုဘယ်လိုပုံဖော်မလဲဆိုတာကိုကျမတို့စောင့်ကြည့်ရမှာပါ
မနေ့က ICJ တရားရုံးမှာစတင်ကြားနာတဲ့ပွဲကိုတက်ရောက်လာတဲ့ဒေါအောင်ဆန်းစုကြည်ဟာတရားသူကြီးတွေရဲ့ရှေ့မှောက်မြန်မာနိုင်ငံကိုယ်စားလှယ်တွေအတွက်ပေးထားတဲ့နေရာထိတ်ဆုံးမှာထိုင်ပြီးဂမ်ဘီယာဘက်ကတင်ပြချက်တွေကိုဂယူးတဆိုင်နားထောင်နေခဲ့တာတွေ့ရပါတယ်ဒီကနေ့ဗုဒ္ဓဘုရားမှာတော့မြန်မာဘက်ကခုခံခြေပမဲ့ရှောက်လဲချက်ကိုသူကိုယ်တိုင်ဥဆောင်ပြီးနှုတ်နဲ့တင်သွင်းမှာဖြစ်ပါတယ်ရှင်
။မအင်ဂျင်နိုင်တင်ပြသွားခဲ့တာပါ။အခုဆက်လက်ပြီးမနေ့အင်္ဂါနေ့က ICJ တရားရုံးဆောက်ဦးရဲ့အပြင်ဘက်မှာကဘာတွေဖြစ်ခဲ့တယ်လဲဆိုတာနားဆင်ကြည့်ကြရအောင်ပါ။ဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုတရားစွဲဆိုထားမှုအပေါ်ကြားနာနေတဲ့နယ်သာလန်နိုင်ငံ The Hague မြို့က ICJ တရားရုံးအပြင်ဘက်မှာတရားစွဲဆိုမှုကိုထောက်ခံသူတွေရောတော်ဆန်းစုကြည်ကိုထောက်ခံဝန်ရင်သူတွေပါဒီဇင်ဘာလ10ရက်နေ့အင်္ဂါနေ့ကစုဝေးခဲ့ကြပါတယ်။အဲ့ဒီထဲကဘက်နဖက်ကြားမတူညီတဲ့သဘောထားအမြင်တစ်ခုကို Reuters သတင်းစောင့်ပါအပေါ်ခြေခံပြီးကိုငင်းကျန်းကပြောပြပေးပါမယ်ခင်ဗျာ
။နယ်သာလန်နိုင်ငံ The Hague မြို့ကနိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံပေါ်ဆွဲဆိုထားတဲ့လူမျိုးတုံးတပ်ဖြတ်မှုဆိုင်ရာအမှုနဲ့ပတ်သက်ပြီးတရားရုံးတွင်ကြားနာနေတဲ့အချိန်မှာပဲဒီမှုကိုထောက်ခံသူတွေကငင်းကျန်းရေးနန်းတော်အပြင်ဘက်မှာဆန္ဒပြခဲ့ကြပါတယ်။ဥရောပရိုဟင်ဂျာကောင်စီ နယ်သာလန်ရောက်မြန်မာမွတ်စလင်များအဖွဲ့ကဥဆောင်ကျင်းပတာဖြစ်ပြီးဆန္ဒပြသူ30ကျော်လောက်ရှိခဲ့ပါတယ်။နော်ဝေးနိုင်ငံမှာနေထိုင်တဲ့ရိုဟင်ဂျာတဦးဖြစ်တဲ့နိုင်ဝင်းဇာဟစ်ကသူဆန္ဒပြတဲ့အကြောင်းကိုအခုလိုပြောပါတယ
် We are like a slave
ကျွန်တော်တို့ဟာကျွန်းတွေလိုပါပဲကျွန်တော်တို့ဟာဗမာတွေရဲ့ကျွန်းတွေပါပဲကျွန်တော်တို့ဒီကိုထောက်ခံဖို့လာတာပါကျွန်တော်တို့ကရိုဟင်ဂျာပါကျွန်တော်တို့လူတွေကိုထောက်ခံပါတယ်ဘာလို့လဲဆိုတော့ကျွန်တော်တို့အချင်းအကြာကြီးခံစားခဲ့ရပြီးတပိုင်းချောင်းတွေလည်းအများကြီးရှိပါတယ
်နိုဘယ်ငြိမ်းချမ်းရေးဆုရှင်မြန်မာခေါင်းဆောင်ဒေါ်ဆန်းစုကြည်နဲ့သူရှိနေတွေအနေနဲ့ဒီဇင်ဘာလ17ရက်နေ့မှာနှုတ်အားဖြင့်တရားရုံးမှာရှောက်ထားဖို့ရှိပြီးလူမျိုးတုံးတက်ဖြတ်မှုဆိုင်ရာဆွဲချက်တွေကိုညှင်းဆို့လိုက်မယ်လို့ညွှန်လင်းရပါတယ်။ဒေါ်ဆန်းစုကြည်ထောက်ခံသူတချို့လည်းလာရောက်ခဲ့ကြပြီးသူ့တပ်ပုံပါတဲ့တီရှပ်အင်ဂျီတွေဝတ်ဆင်ထားပါတယ်။ဘယ်ဂျီယံနိုင်ငံမှာနေထိုင်တဲ့ဒေါ်မုံမုံနင်းကဒေါ်ဆန်းစုကြည်ကိုသူလာရောက်ထောက်ခံရတဲ့အကြောင်းကိုအခုလိုပြောပါတယ်
။ Anyway, we stand for her and we are on her side.
ဘာပဲဖြစ်ဖြစ်ကျမတို့ကတော့သူ့အတွက်ရက်တည်ပြီးတော့သူ့ဘက်ကပါသူကလည်းကျမတို့ဘက်ကယက်တီပြီးတော့နိုင်ငံအတွက်လည်းယက်တီပေးနေတာပါ။သူကကိုယ်ဝယ်ရာဘာသာတိုင်းအတွက်ယက်တီတာပါ။မြန်မာပြည်တဲကလူတိုင်းလူမျိုးတိုင်းဗမာတွေအတွက်ပဲမဟုတ်ပါဘူး။ကျမတို့တနိုင်ငံလုံးမှာလူမျိုးပေါင်းစုံရှိပြီးတော့ကမ္ဘာလူမျိုးပေါင်းစုံလည်းရှိပါရင်ဒါကြောင့်ကျမတို့ကသူ့ကိုချစ်တယ်။သူ့ကိုထောက်ခံတယ်။သူ့အတွက်လာတာပါ။အဲ့ဒီအတွက်ပဲလာခဲ့တာပါ
။ဒီဇင်ဘာလ17ရက်နေ့ဗိုလ်တပူးနေ့မှာဒေါ်ဆန်းစုကြည်ကိုယ်တိုင်ရှောက်လဲဖို့ရှိပြီးသူ့ကိုထောက်ခံသူတွေလည်းဒီထက်များများလာဖို့ရှိပါတယ်။မြန်မာအစိုးရဟာရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံပေမဲ့ထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုပြန်လက်ခံမယ်လို့ပြောထားပါတယ်ခင်ဗျာ
။ကိုကြီးညင်းတင်ပြသွားခဲ့တာပါ။အခုတော့ ICJ ကမြန်မာဂမ်ဘီယာကိစ္စကြားနာမှုတွေရဲ့မူလစစ်မြေအကြောင်းရင်းဖြစ်တဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့စကန်တွင်အခြေအနေတွေကိုနားဆင်ကြားပါမယ်။ဘင်္ဂလားဒေ့ရှ်စစ်တပ်ကလူခွင့်ရေးအဖွဲ့တွေနဲ့ရိုက်ဝါအကြီးရွယ်အကြီးကဲတွေဝေဖန်နေတဲ့ကြားကပဲရိုဟင်ဂျာဒုက္ခသည်စကန်တွေတစ်ဝိုက်မှာခြံစည်းရိုးခတ်ဖို့စတင်လှုပ်ဆောင်နေတဲ့အကြောင်း AFP သတင်းဆောင်ပါကိုအခြေခံပြီး Mark Kimpu ထွေကပြောပြပေးပါမယ်ခင်ဗျာ
။ Causes Bazaar ခရိုင်ရှေ့တောင်ဘက်နေဆက်ဘလူခါလီဒုက္ခသည်စကန်တစ်ဝိုက်မှာတန်ဆူးကျိုးတွေခတ်ဖို့စစ်တပ်ကအုတ်တိုင်တွေစိုက်ထားပြီးပါပြီ။ပြီးကြတဲ့လကစလို့ဒီဒုက္ခသည်စကန်တစ်ဝိုက်တန်ဆူးကျိုးကာရာတွေကိုစစ်အင်ဂျင်နီယာတွေကစတင်လှုပ်ဆောင်ခဲ့တာဖြစ်တဲ့အကြောင်းစစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးအာဇစ်အမတ်ကပြောပါတယ်။ဒီဒုက္ခသည်စခန်းအထွန်းမှာတော့မြန်မာနိုင်ငံရခိုင်ပြည်နယ်အထွန်း2019ခုနှစ်ဥက္ကဋ္ဌဖြစ်ပွားခဲ့တဲ့ပြည်ပခါတွေကြောင့်ထွက်ပြေးလာခဲ့ကြတဲ့ဒုက္ခသည်9သိန်းကျော်အပါအဝင်ရိုဟင်ဂျာဒုက္ခသည်တသန်းနီးပါးခိုလုံနေတဲ့ဒုက္ခသည်စခန်းဖြစ်ပါတယ်။အခုလိုဒုက္ခသည်စခန်းတစ်ဝိုက်တန်ဆူးကျိုးခတ်တာကရိုဟင်ဂျာဒုက္ခသည်တွေအထက်သာမကဒေသခံဘင်္ဂလားဒေ့ရှ်နိုင်ငံသားတွေအထက်ပါသွာလာနေထိုင်ရေးအခက်အခဲတွေဖြစ်လာနိုင်တဲ့အကြောင်းဒေသခံတွေနဲ့ဒုက္ခသည်တွေကပြောဆိုကြပါတယ်။
ခြံစည်းအိုးတိုင်တွေကိုဒေသခံတွေရဲ့စပားကွင်းတွေပေါ်ဖြတ်ပြီးလိုက်ဆိုင်ထားတာပါဒီခြံစည်းအိုးကြောင့်ဒီနေရာကဒေသခံအများအပြားပါပိတ်မိသွားနိုင်ပါတယ်တကယ်တော့အဝေးပြေးလမ်းမကနေအနည်းဆုံး1ကီလိုမီတာလောက်ခွာပြီးခတ်တင်ပါတယ
်ခလေးတွေစော့ကစားဖို့မလွယ်တော့ပါဘူးသွားလာနေထိုင်ရတာပိုးပြီးတော့ခတ်သွားမှာပါအထူးသဖြင့်အစားအစာခွဲရန်သွားယူဖို့တော့ခတ်သွားပါလိမ့်မယ်
အစာခွဲရန်သွားယူဖို့အတွက်အဓိကလမ်းမကြီးတွေစီသွားနိုင်တော့မှာမဟုတ်ပါဘူးအဲ့ဒီလိုမသွားလာနိုင်တော့ဘူးဆိုရင်ဒုက္ခသည်စခန်းတွေလည်းပိုပြီးညစ်ပတ်လာဖို့ပဲရှိပါတယ
်ဒုက္ခသည်တွေစခန်းအပြင်ထွက်သွားလာမှုတွေကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကအရင်ကတည်းကတားမြစ်ထားတာပါဒုက္ခသည်တွေရဲ့သွားလာလှုပ်ရှားမှုတွေကိုပိုပြီးတော့ကန့်သတ်တဲ့အနေနဲ့စစ်စေးရေးဂိတ်သစ်တွေထပ်ဖွင့်ခဲ့တယ်လို့အခုထပ်ပြီးတော့တန်ဆူးကျိုးတွေနဲ့ကာယံဟန်တာဖို့ကြိုးစားနေတာပါဒုက္ခသည်တွေရဲ့သွာလာလှုပ်ရှားမှုတွေကိုကန့်သတ်နေတဲ့အပေါ်လူခွင့်ရေးအဖွဲ့တွေကတော့ဝေဖန်နေကြပါတယ်။ဒါပေမဲ့ဘင်္ဂလားဒေ့ရှ်အစိုးရကလည်းမြန်မာနိုင်ငံကနေတန်းတဲ့ချီတဲ့ဒုက္ခသည်တွေလက်ခံထားရတဲ့အပေါ်မှာလိုလိုလားလားရှိလာတာမဟုတ်သလိုဒီကိစ္စနဲ့ပတ်သက်ပြီးမကြာခဏညှင်းညူပြောဆိုနေတာပါ။ဒီဒုက္ခသည်တွေကိုမြန်မာနိုင်ငံဘက်ခြမ်းပြန်ပို့ဖို့နှစ်နိုင်ငံဆက်ဆံညှိနှိုင်းမှုတွေမအောင်မမြင်ဖြစ်ရတဲ့အပေါ်မှာလည်းမြန်မာအစိုးရကိုပြစ်တင်ပြောဆိုထားတာပါ။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပေမဲ့ဒီဒုက္ခသည်တွေကိုပြန်လည်ဆစ်စစ်ပြီးမြန်မာနိုင်ငံကထွက်ခွာသွားတယ်ဆိုတာမှန်ရင်လက်ခံမဲ့အကြောင်းပြောဆိုထားတာဖြစ်ပါရဲ့ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ် ညပိုင်း 9:00 နာရီကနေ 10:00 နာရီအထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 နာရီအစီအစဉ်ပြပချင်းည 10:00 နာရီမှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါတော်တာရှင်များခင်ဗျာ။မြန်မာစံတော်ချိန်မနက်6:00နာရီခွဲရှိပါပြီ။ VOA American တန်ရဲ့ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကိုမနက်9:00နာရီထိဆက်လက်တင်ဆက်ပေးနေပါတယ်။ဒီစီစဉ်တွေကိုလက်ရှိနားဆင်နေရတဲ့ line meter 32 40 48 2အပြင် line lab meter 190 kilohertz 5.5 ကပါတိုးချက်ထုတ်လွှင့်ပေးနေပါတယ်။ဒုတိယပိုင်းစီစဉ်မှာအပတ်စဉ်ထုတ်လွှင့်နေတဲ့ direct 4 line စီစဉ်နဲ့အတူသူယုံကြည်ရာကဏ္ဍမှာအခုလိုကြားကြရပါမယ်
။ကျွန်တော်တို့ချစ်ခင်ကြည်ညိုရတဲ့ဇာတိဆရာကြီးမောင်မောင်တင်အောင်ရဲ့နောက်ဆုံးခရီးမှာပြေခဲ့တဲ့အဲ့ဒီရက်တောင်လေးမှာရေးထားတဲ့အစားအသောက်လေးကိုကျွန်တော်ကသွားပြီးတော့တတိရပါတယ်။
ဤပညာတက်ကသူစက်မှုအင်ဂျင်နီယာဌာနကဆရာစီသူငိမ့်ရဲ့ယုံကြည်ရာကိုမကြခင်နှာစင်ကြရမှာပါအခုတော့အရင်ဆုံးဒီဇင်ဘာလ10ရက်နေ့ကအပြည်ပြည်ဆိုင်ရာတရားရုံး ICJ မှာမြမအရေးကျန်းမာမှုနဲ့ပတ်သက်ပြီးဒိုက်ရိုက်ဆွေးနွေးတင်ပြချက်ကိုလည်းထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီအစီအစဉ်မှာကိုသားညံဦးကပင်တိုင်းဆွေးနွေးမေးမြန်းထားပြီးမတ်စုမွန်ကအစီအစဉ်ထုတ်လုပ်သူအဖြစ်ဆောင်ရွက်ထားပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းအစီအစဉ်ကနေပြီးကြိုဆိုပါရစေပြောရမယ်ဆိုတော့ကျွန်တော်တို့ဒိုက်ရိုက်လီလိုက်အစားမှာဒီကနေ့ဒီမြန်မာနိုင်ငံတပိုင်းမှာလည်းထူးခြားဖြစ်မှာထင်ပါတယ်ဒီ ICJ ကျားနာဆစ်စီမှုပထမနေ့နဲ့ပတ်သက်လို့ကျွန်တော်သုံးသပ်ဆွေးနွေးမှုဖြစ်ပါတယ်လူမျိုးတုံးတပ်ဖြတ်မှုတာစီရေးနိုင်ငံတကာစာချုပ်ဒီ Genocide Convention နဲ့ပတ်သက်ပြီးတော့ချိုးဖောက်တဲ့ဆိုပြီးတော့ OIC အဖွဲ့ကိုကူစားပြုပြီးတော့ Gambia နိုင်ငံကနေပြီးတော့မြန်မာနိုင်ငံကိုဒီ ICJ နိုင်ငံတကာတရားရုံးမှာတရားစွဲဆိုထားတာဖြစ်ပါတယ်ဒီကနေ့မှာတော့ဂမ်ဘီယာနိုင်ငံဘက်ကသူတို့ရဲ့ဆွဲဆိုချက်တွေကိုရှောက်ထားပါတယ်အဲ့တော့ဒီဟာနဲ့ပတ်သက်လို့ကျွန်တော်ဒီရှောက်ထားတဲ့အခြေအနေတွေတုံ့တက်ချက်တွေကိုကျွန်တော်ဆွေးနွေးတော့မှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးမယ့်ပုဂ္ဂိုလ်နှစ်ဦးရှိပါတယ်ပထမတူကတော့အခု The Hague ကျွန်တော်ဒီ ICJ တရားရုံးမှာသတင်းယူဖို့အတွက်ရောက်နေတဲ့ကျွန်တော် VOE မြန်မာပိုင်းအယ်ဒီတာဦးကျော်စံသားသူကိုယ်တိုင်ကျွန်တော်တိုင်ဆွေးနွေးပါလိမ့်မယ်နောက်တူကတော့ဒီနိုင်ငံတကာဥပဒေပညာရှင်တူဖြစ်ပါတယ်ဒေါက်တာမြင့်စံပါနှစ်ဦးစလုံးလီလိုင်းပေါ်ကိုရောက်နေပါတယ်ခင်ဗျာကျွန်တော်အရင်ဆုံးဦးကျော်စံသားကိုဖိတ်ခေါ်ကြပါမယ်ခင်ဗျာဦးကျော်စံသားဒီနေ့ ICJ တရားခွင်မှာဂမ်ဘီယာဘက်ကရှောက်ထားတာပေါ့နော်အဦးကျော်စံသားလည်းအဲ့မှာတရားရှိနေဆိုတော့အနှစ်ချုပ်ကလေးသူရဲ့ရှောက်ထားခြင်းနဲ့ပတ်သက်ပြီးတော့ပြောပြပေးပါလားခင်ဗျာအရင်ဆုံ
းဟုတ်ကဲ့အနှစ်ချုပ်ကတော့ဂမ်ဘီယာဘက်ကမြန်မာနိုင်ငံဟာသူတို့ခေါ်ရူဟင်ဂျာမွတ်စလင်တွေပေါ်မှာမြန်မာနိုင်ငံဘက်မှာကျူးလွန်ခဲ့တဲ့လူမျိုးစုတပ်ဖြတ်မှုကိုမြန်မာနိုင်ငံအစိုးရအနေနဲ့တားဆီးဖို့ပြတ်ပတ်ခဲ့တယ်ကျူးလွန်သူတွေကိုအပြစ်ပေးဖို့ပြက်ပတ်နေတယ်။ဒီအချိန်လေးဆက်လက်ဖြစ်နိုင်တဲ့အချိန်လေးရှိနေသေးတယ်မြန်မာနိုင်ငံတွင်းမှာကျန်ရှိနေတဲ့ဒုညမုဆင်6သိန်းလောက်အတွက်အဲ့ဒီကြောင့်တရားဆက်မဖြစ်အောင်အများဆုံးဟန်တာပေးဖို့ဆိုတာရှောက်ထားတာဖြစ်ပါတယ်။အချိန်ထဲမှာပဲဒီပြက်နာပုံမကြည့်ထွာလာအောင်လည်းပဲပြက်နာကိုပုံပြီးမဆော့ဘူး။နောက်ပြီးတော့အဲ့ဆက်တွေထောက်ထားလို့လည်းမဆက်စည်းပြစ်ဖို့ဆိုတဲ့သဘောမျိုးရှောက်ထားတာဖြစ်ပါတယ်ခင်ဗျာ။ဒီကအချိန်ဦးပြောရေး
ဟုတ်ကဲ့ပါခင်ဗျာ။ကျွန်တော်ဒီနေ့ကထူးခြားပြောမယ်ဆိုလို့ရှင်တော့ဒီ Genocide Convention လမထိုးခဲ့ကြတာတကယ် adoption ပေါ့နော်အတည်ပြုခဲ့ကြတာဒဇမလ9ရက်နေပါဒါဆိုရင်ဒီနှစ်ပတ်လည်လို့ဖြစ်နေရပြောမှဆိုဒီနေ့ကလည်းထူးခြားခြားနိုင်ငံတကာလူခွင့်နေ့ဒေါန်ဆန်းစုကြည်နိုဘယ်ဆုရတဲ့နေ့အဲ့လိုနေမျိုးတွေတိုက်ဆိုင်နေတယ်အဲ့တော့ဒီကနေ့ဂမ်ဘီယာဘက်ကရှောက်လဲချက်နဲ့ပတ်သက်လို့ဒေါန်ဆန်းစုကြည်ဘက်ကတုံ့ပြန်မှုအမူအရာအဖြစ်အငယ်ဦးကျော်စံသားလေ့လာကြည့်လို့ဘယ်လိုရှိပါလဲခင်ဗျာ
ဒေါန်ဆန်းစုကြည်ကတော့အမူအရာတုံ့ပြန်တုံ့ပြန်ခြင်းမရှိပါဘူးသူကတော့ဒီခွင့်ရညာဘက်ချမ်းကမြန်မာဖရဲခေါင်းဆောင်ဖြစ်နေအိမ်မှာထိုင်နေပြီးတော့သူစိတ်ဝင်စား view တွေ့နားထောင်နေတာပဲတွေ့ရပါတယ်။သူတို့ကတော့တုံ့ပြန်မှုဘာမှမတွေ့ရပါဘူး။မလဲမြန်မာသူကရှောက်လဲရမယ်အချက်ပါ။နောက်တစ်ခုအဲ့ဒီတရခွင်ပြင်ပမှာဆန္ဒပြတဲ့လူတွေဒီအုပ်စုနဲ့ပတ်သက်ပြီးတော့လည်းတစ်ခုပြောချင်တာကတော့ဒီနေ့ကိုခွင့်ပြုချက်လုံခြုံရေးအရခွင့်ပြုတာကတော့အဲ့ဂမ်ဘီယာဘက်ကိုထောက်ခံတဲ့လူတွေကိုပဲလူစုလူဝေးနဲ့ပို့ဆောင်ခိုင်းပြီးအဟိဆန္ဒပြခွင့်ပြုပြီးတော့မြန်မာဘက်ကိုထောက်ခံတဲ့လူတွေကိုတော့အဲဒီလူလူတွေနဲ့ဆန္ဒပြခွင့်မပေးထားဘူးလို့သူတို့ကပြောကြပါတယ်။အနောက်ထံကျမှသူတို့ကပြမယ်လို့ဆိုပါတယ်။သို့တော့ဒီနေ့ပြတဲ့လူတွေကလည်းတင်မာတဲ့သဘောထားသူတရားမတွေ့ရပါဘူး။သူတို့ကကျွန်တော်ကိုယ်တိုင်ကိုကြသွားမိကြီးရခါမယ်သူတို့ကဒီချင်းတွေကိုနိုင်ငံတကာကပြီးသွားပြီးတော့မြန်မာနိုင်ငံမှာတင်လျော်ညှက်တဲ့ Okay.
Now the check Dine Sunny Wema, Dika Dru Tim Jajare Tema in Ten Bono, the Genusane Patalu, Yuajene, Yimanch, Yuajesura, the Genusite Pissi, Lozo, Moody, Nepatalu, Tori Tim Jara, three Tami Ware, Emma Piore Kama, Miman Ludu Jarema, Pinida Kisari Pian, Suya Muara, Sense Male, Shinia Story, Topiara, Shibarek, Aradiga, Palati Kangalolo, Trubaga, Topiana Male, Ujosanami, Dijamale.
ကဟန်တာခြင်းမရှိဘူးဒါကွာရမကြီးရယ်လူတွေရဲ့
အဲ၆ခန်းတင်ပြရဲဆွဲသဘောလို့ပြောတာတွေ့ရပါတယ်ဒါမူဝါဒအနေနဲ့ကတော့ဘယ်စရင်းနာမှာဘယ်လိုဒေါန်ဆန်းရေးပြီးတော့အစွမ်းမူဝါဒထုတ်ပြန်တယ်ဒီလိုသူစိတ်ချစွာမျိုးတွေတဲ့ဆွာမျိုးလို့မပြောကြပါဘူးဟုတ်ကဲ့သူတော်လည်းအတိအကျကျွန်တော်ကြားမိတာဟန်တာဘူးချက်ပတ်တယ်ပေါ့ဒေါန်ဆန်းစုကြည်ကဒီမှာမြန်မာနိုင်ငံကိုစားပြုပြီးတော့ခုခံဆွေးနွေးဖို့အတွက်ရောက်နေတယ်ဒေါန်ဆန်
ုပ်ပြတ်ကွက်တယ်ဆိုတဲ့ဟာကိုပြောပါတယ်။နောက်ပြီးရီရူဟင်ဂျာတွေကိုတိုင်းရင်းသားလူမျိုးစုဖြစ်အစီအမပြုဖို့လည်းပြတ်ကွက်တယ်ဆိုတာကိုပဲသူကပြောပါတယ
်။ဟုတ်ကဲ့ဥကျော်စန်းသာလေးလိုက်ပေါ်မှာခဏနေပေးပါဦးခင်ဗျာ။ကျွန်တော်ဒေါက်တာမြစ်ဆန်ဖိတ်ခေါ်ချင်ပါတယ်။ဆရာလဲဒီနေ့ကျားနာပွဲနဲ့ပတ်သက်ပြီးတော့တောက်လျှောက်အင်တာဗျူးတွေလည်းလုပ်နေလို့ကျွန်တော်သိရပါတယ်။နောက်တစ်ခါကျားနာပွဲကိုလည်းတဲရင်နားထောင်နေတော့ဒီကျားနာပွဲနဲ့ပတ်သက်လို့ဆရာရဲ့အမြင်ပထမဆုံးအဆင့်ပေါ့နော်။ဂမ်ဘီယာဘက်ကရှောက်ထားချက်နဲ့ပတ်သက်လို့ဆရာရဲ့အတုံးပြချက်အမြင်ကိုသိချင်ပါတယ်
။ဟိုကျားနာချက်ကိုနားထောင်တော့တော်တော်လေးကိုသူတည်တနာပြုလုပ်ထားတယ်လို့ဒါရေဘူးရားအချင်းပြောနိုင်ပါတယ်။ဒါကဟိုကမြန်မာဘက်ကလည်းသူတည်တနာလုပ်ပြီးပြောပါပါ။အဲ့တော့သူတို့ပြောတာပထမပိုင်းကတော့အချင်းချင်းပြန်ပြောရမယ်ဆိုရင်ဒီ genocide ဖြစ်မှုနဲ့ပတ်သက်ပြီးလူလုတ်ခဲ့တဲ့ပထမစာမျက်နှာဆယ်မျက်နှာမှာ15မျက်နှာလောက်မှာရေးခဲ့တဲ့အစာရကအဓိကခရီးနှုန်းတော့ fact finding mission ပေါ့လေ fact finding mission ဆိုတာလဲစာမျက်နှာ900ရှိတယ်သူ report ပေါ့လေစင်ကန်ကနောက်ပြီးတော့ဒီကတကယ်ဂုံဒီရှိပုဂ္ဂိုလ်တွေကွန်ထရက်ရှိပုဂ္ဂိုလ်တွေအင်ဒိုနီးရှားနိုင်ငံကြီးရေးဝန်ကြီးဩစတြေးလျအမျိုးသားတယောက် Mr. Christo တို့ဒီကျွန်တော်သူ့ကို you know တွေ့ဖို့ပါတယ်နောက်ပြီးတော့ဒီဟိုကတရားသူကြီးထပါလေသူပါဝင်ဖွဲ့စည်းထားတယ်ဆိုပြီးအဲဒီမှာလဲဘလောက်ထိတည်တည်ချာချာဂါဂနာနာလေးလာတယ်ဆိုတော့ပြပြတယ်ကျွန်တော်အနေနဲ့ဥပဒေပညာရှင်တယောက်အနေနဲ့ကျွန်တော်ပိုစီဝင်စားလာဒုတိယပိုင်းမှာဒုတိယပိုင်းမှာတော့ကျွန်တော်လဲဘုသူဒ္ဓတော့တိုးပါတယ်ဒါဘုသူဒ္ဓတိုးတဲ့ဆိုတာကတို့ကများသွားတော့သူတဏှာတော့ဓမ္မချက်ကကျွန်တော် BBC နဲ့အင်တာဗျူးလုပ်တော့တင်တယ်အင်တာဗျူးတွေကလည်းဒီနေ့တတရချိန်မြောက်အင်တာဗျူးပါအဲ့တော့အဲဒီတော့မှမြန်မာဘက်ကဘလို့ခုခံခြေပလဲဆိုတာအဲ့ဒါကိုသူတို့ကကြိုတင်စကူးတန်းနေပဲခေါ်မလားဥပဒေရေးရာတုံ့ပြန်ကြီးကိုပြောတာစီရင်ပိုင်ခွင့်ရှိတယ်ဆိုတာကိုအရင်ပြောပါတယ်အဲ့ဒါလည်းမိနစ်10လောက်ကြာတယ်ခင်ဗျအဲဒီစီရင်ပိုင်ခွင့်ဆိုတာသဘောကဘာလဲဆိုလို့ရှိရင်ဒီ Article 9 of the Genocide Convention ရဲ့ပုံမှန်6အရာဒါတဲ့နိုင်ငံကြားမှာအငင်းပွားမှုတွေဖြစ်တယ်အငင်းပွားမှုကဘာလဲဆိုရင် genocide convention ရဲ့အတိတ်ပဲနဲ့ဖွင့်ဆိုမှု genocide convention ကို counter ဖွင့်မှု genocide convention ကအရာတောင်းရှိမှုနဲ့ပတ်သက်ပြီးမြန်မာနဲ့ဂမ်ဘီယာကြားမှာဥပဒေအငင်းပွားမှုရှိတယ်မြန်မာကလည်းဂမ်ဘီယာကိုဖြည့်ရှင်းမှုကျူတယ်လဲပြောခဲ့တယ်အဲ့ဒါတွေကိုဟိုဖြည့်ရှင်းလို့မရလို့စီရင်ပိုင်ခွင့်ရှိတယ်ဆိုတော့ကိုတို့ပြောပါလေဒုတိယကတော့ provisional measure အခုကျွန်တော်တက္ကတက္ကပြောလို့ပဲသူတို့လည်းတက္ကတက္ကပြောလို့ပဲဒါကမြန်မာနိုင်ငံ genocide မြန်မာနိုင်ငံအစိုးရပေါ့လေ genocide လုပ်တယ်မလုပ်ဘူးဟိုဆုံးဖြတ်ဖို့မဟုတ်ပါဘူးမြန်မာနိုင်ငံမှာ genocide လုပ်ခဲ့တယ်လို့ယူဆနိုင်ပွဲရှိတဲ့အကြောင်းတွေလည်းရှိခဲ့တယ်နောက်မှလည်းပြန်မဖြစ်ဘူးဒါမှမဟုတ်ဆက်တိုက်ဖြစ်နေတဲ့သဘောမျိုးလည်းရှိတဲ့အကြောင်းမလို့ provisional measure လို့ခေါ်တယ် let the law လာတော့လို့ဆောင်မှုတွေကိုထုတ်ပြန်ပေးပါဆိုပြီးစီရင်ချက် ICJ ရဲ့စီရင်ချက်ကားဝင်20 March နောက်တောင်းတဲ့မှာ9,900ခုလက်ဖုံးလာပြီးဘော့စနီးယားဟာဇီဂိုဗီနာရှောက်တာကို ဆက်ကိုရတဲ့မှာထုတ်ပေးတယ်အခုတကယ်တော့ဆက်ကိုရတောင်ကြော်သွားပြီအဲဟိုကြားလဲလို့ပြောလို့မဟုတ်ပါဘူးဆက်ကိုအခုတို့ကဘလို့ချက်ချင်းခေါ်လဲမသိဘူးအခုကတလားကြော်သွားပြီအဲ့ဒါကြောင့်မလို့ဒီတဲ့ကိုပိုရေးကြည့်ပါတယ်အများဆုံးထုတ်ပေးပါစပြီဒီ
ဒီဂျန်ငါ့ဘူးလောက်ကိုတကယ်သူကူကားပြီးပြောပါလားအဲ့တော့ကျွန်တော်လည်းဆက်ပြောနေလို့နောက်ကပြောကြတော့ရှိသေးတယ်ခင်အမေကျွန်တော်အဲ့ဒီအငင်းပွားမှုကိစ္စမေးချင်ပါတယ်အငယ်ခုနပြောသွားတယ်ဒီစပူးပေါ့နော်ပြောမယ်ဆိုရင်ဂမ်ဘီယာဘက်ကမာတီလက်ထရယ်လို့ဟာမျိုးမှာယူအန်တို့ဘာတို့မှာ OIC တို့မှာမြန်မာဘက်ကပြောခဲ့တာရှိတယ်နော်
ဘယ်လိုခေါ်လဲအဲ့ဒါအီးမေးလ်နဲ့ပို့လာပါစာရိုးရိုးစာပဲပို့လာတာမသိဘူးသူတို့ကဒစပူးဆိုတာကသဘောထားအမြင်ကွဲလဲတယ်နောက်ပြီးတော့သဘောထားအမြင်ကွဲလဲတယ်သူတို့ OIC ကစတင်တယ်မြန်မာဟိုကျောင်းကြတယ်နောက်ပြီးတော့ကိုယ်တိုင်နှုတ်ချင်းပေါ့လေနိုင်ငံဆိုရချင်းလဲကျောင်းကြပြီးဒီလုတ်ပါကြမလို့သူတို့လုတ်တင်တဲ့လောက်ကိုလုတ်ပြီးပါပြီနောက်ပြီးတော့အခုကအာတီကယ် 9 of the genocide convention, the article 41 of the ICJ statute. ICJ statute ဥပဒေသာတတ်တတ်ရှိပါလေခင်ဗျ။ဟိုဟာဂျီနိုဆိုက်ကွန်ဗင်းရှင်းမှာအပပေါ့လေ။အဲ့ဒါနဲ့ကိုဟာပြောတယ်။အဲ့တော့ရှိမလားမရှိဘူးလားဆိုတော့တို့အဲ့ဒါတော့တရားသူကြီးစုံဖြတ်လိုက်မယ်။ကျွန်တော်ကတော့အင်တာဗျူးမလုပ်ခင်ကတည်းကတော်တော်ပြောပါလေခဏလေး။ဟုတ်ကဲ့ပြီ။ဒီအင်တာဗျူးမလုပ်ခင်ကတည်းကတော်တော်ပြောပါတယ်။တို့ ICJ စီရင်ပိုင်ခွင့်ကိုသုံးနည်
30လောက်ကိုပြောပါတယ်ခင်ဗျအ
ဲ့တော့ကျွန်တော်နောက်တစ်ချက်ကဒီ professional မဲ့ရှာပါကြည့်ဈာပြည့်ရည်ယူဆောင်ရွက်မှုဒီကောင်ကအကယ်၍ချခဲ့ရင်မမနေနဲ့မဖြစ်မနေဆောင်ရွက်ရမယ့်ကိစ္စလားဘလို့ပုံစံမျိုးလဲခင်ဗျအ
ဲ့ဒါတော့ကျွန်တော်ဟိုတနေ့က DVB နဲ့ပြောတော့ကလည်းပြောပြီးအဲ့တော့ကျွန်တော် professional manager ကိုကျွန်တော်ကျားမှုတွေမှာလည်းရှိပါမယ်ကျွန်တော်သိတဲ့အမှုတွေလွန်ခဲ့တဲ့နှစ်40ကဖြစ်တဲ့အမှုနည်းနည်းတော့ကွာတယ်အဲ့ဒါကလည်းအခု genocide convention မဟုတ်ဘူး diplomatic relation convention အဲ့ဒါ genocide convention နဲ့ကိုလည်းမထိုးထားတဲ့နိုင်ငံတွေများတယ်ထင်တယ်ဘာလို့လဲဆိုတော့ဒီ62ခုနှစ် Vienna convention တန်တမန်ကင်းလွတ်ခွင့်တန်တမန်များဆိုင်ရာ convention မှာဒီအီရန်ကအမေရိကန်တန်ယုံကိုဝင်စီးပြီးတော့ဒီတိုင်ယုံအမှုဒါနေကိုတရားခံဖြစ်ဖန်တာတာကိုလွတ်ဖို့ဆိုတာအရင်ဆုံးတောင်းတာ professional measure တောင်းတာပါဘယ်တော့ကတောင်းလဲဆိုတော့1989ခုနှစ်နိုဝင်ဘာလ29ရက်နေ့ကတောင်းတယ်အဲဒီတော့ကတော့ကျင်းတန်းတောင်းတာတော့ဘာအီးမေးလ်ပဲတောင်းမလဲကျင်းတန်းရိုက်ပြီးတော့ဟိုအီရန်ကိုလာဖြေရှင်းမှာလို့ပြောတယ်တူတူပြောရရင်အီရန်က utility ပြန်ထုတ်ပါလေ ICJ ကိုကျွန်တော်တို့ပါလေလေးစားပါလေတဲ့တို့တော့လေဒီနေရာမှာ ICJ ကိုတော့လာဖြစ်ရှင်းရမှာမလို့ဘာလို့လို့တော့ဒီသံတမန်တွေဖမ်းတာဘာမှအရေးအသိတမိုင်းမှာတစိုက်တိတားလောက်ပဲဖြစ်တာရေးကြအရေးမကြီးတဲ့ခေါင်းကြဖြစ်တဲ့ဆိုတော့လုံးဝမလုပ်ဘူးခင်ဗျအဲ့တော့ professional manager ကိုဒီဇင်ဘာလ15ရက်နေ့မှာတရားသူကြီး15ဦးလုံးတန်းခွင့်သူမရှိနော်ဂျာနေသူမရှိကထုတ်ပေးတယ်ချက်ချင်းလုပ်ပေးဖို့ဆိုတော့တကယ်တကယ်အင်္ဂလိပ်လိုသုံးတာ order လို့သုံးတယ်ခင်ဗျအမိန့်လို့သုံးတယ်အဲ့ဒါကိုကောင်တယ်ပုံမပေးဘူးဘာမှလည်းမတတ်နိုင်ဘူးတို့လိုပြောရရင်ဒီ Yugoslavia ကလည်း19ရက်အတွင်းထုတ်ပေးတာနဲ့တိုးတော့သူတို့မလိုက်နာဘူးပဲဆိုပါတော့မလိုက်နာလို့ဒီ Yugoslavia တုန်းကလည်းဒီ genocide convention ရတာဝန်ရှိပါတယ်ဆို Bosnia ကပြောပြီးဟောနှစ်လောက်ကြာမှဟုတ်တယ်93ကတည်းကနှစ်ကျော်ကြာမှ1995ခုနှစ်ဇူလိုင်လမှာ6000လောက်ယောက်ျားလေးများနဲ့အမျိုးသားကြီးများကို6000လောက်ကိုစပ်ဖြတ်ခဲ့ကြဟိုဂျီနိုဆိုက်ဖြစ်တယ်လို့ ICJ ကသိမှတ်ပြပါတယ်ခင်ဗျအဲ့တော့ကြာတာတော့ခုကမလိုက်နာခဲ့တဲ့ဟာတခုပေါ့လေဒါကျွန်တော်လိုက်နာခဲ့ကြတယ်လို့ရှိမယ်အဲ့ဒါတော့ကျွန်တော်အလို့မရဘူးအဲ့ဒီမလိုက်နာခဲ့တဲ့ခုကတော့89ဦးနဲ့80ရာတခါဖြစ်တယ်93ကနေ2000ခုပြန်မှလည်းတခြားမှုဘော့စနီးယားနဲ့Yugoslavia Nonservia မှာလည်းရှိခဲ့ပါလေ
။ဟုတ်ကဲ့ခင်ဗျာကျွန်တော်ဆရာဦးကျော်ဆန္ဒကိုမေးချင်ပါတယ်ဆရာဦးကျော်ဆန္ဒကပြောမစိုးသတင်းတောက်လည်းဖြစ်တယ်သမိုင်းဆရာလည်းဖြစ်တယ်ဥပဒေပညာရှင်လည်းဖြစ်တဲ့ခါကျတော့ကျွန်တော်ကဒီဂျာပြက်အယူဆောင်ရွက်မှုကတကယ်တမ်းပြောရင်တော့ဒီကိစ္စကလက်တလောဆုံးဖြတ်မဲ့ကိစ္စလို့ဖြစ်နေတယ်။ကျွန်တော်စိုက်ချိုးဖောက်ချက်ကနှစ်နဲ့ကြာမလို့အဲဂျာပြက်အယူဆောင်ရွက်ချက်နေတဲ့ပတ်သက်လို့မြန်မာပြည်ပေါ်ဘယ်လောက်ထိတက်ရောက်လာနိုင်ပါလဲဦးကျော်ဆန္ဒအမြင်သိချင်ပါတယ
်။ဒီကျွန်တော်နားလည်လောက်ကျွန်တော်ဥပဒေပညာရှင်ဆွဲစရာတော့နည်းနည်းကျွန်တော်တို့ကလုံးနဲ့ချင်ပါတယ်ကျွန်တော်ဥပဒေဘွဲ့ကြီးကဘာမှဆက်မလုပ်ပါဘူး။နောက်တစ်ခုကဒီမှာဂျာပြက်အယူဆောင်ရွက်မှုသူတို့ဆိုတာအထက်မှာတော့ Act of Genocide အဲ့ဒီဟာစစ်မဲ့အခြေအနေကို genocide ချင်းနိုင်ကြီးတဲ့ contribute လုပ်တဲ့အခြေအနေကိုဟန်တာပြဖို့နောက်ကစစ်တပ်လက်နက်ကိုင်အဖွဲ့အစည်းတွေနောက်ဒရုန်းနဲ့ဆက်သွယ်ရှိတဲ့အဖွဲ့အစည်းတွေဆက်လက်မကျူးကျော်လာနိုင်အောင်မကျူးလုံနိုင်အောင်ဟန်တာပြဖို့နောက်ရှိကြတဲ့စစ်တပ်ကအထောက်အထားတွေကိုလည်းမဖြည့်ဆည်းပြဖို့နောက်ပြီးအရင်းပေါ်မှုဖြစ်စင်းရခက်လာအောင်ပြဿနာပုံမှုမချက်ပြဖို့စားတဲ့အချက်တွေတဲ့အဲ့ဒီဟာကိုပဲတောင်းဆိုထားတာprovisional measures လာအဲ့လိုပြောပဲအဓိကတောင်းဆိုထားတယ်လို့ကျွန်တော်နားလည်ပါတယ်ဒေါက်တာမြင့်နံဘုတ်မှာပြောဆိုတော့အဲ့ဒီအရေးရှင်လိုက်နာခွေစိတ်မခိဘူးလို့ကျွန်တော်ထင်ပါတယ်ကျွန်တော်အမိနဲ့ဒီကဖြစ်မဖြစ်အောင်တာမီးပေးဖို့တက်စစ်ဟန်ဒေါက်တာရဲ့ချက်စင်းနဲ့ဟန်တာပေးဖို့ပြီးတော့ပြဿနာပိုကြီးခေါလောက်မလုပ်ဖို့ဆိုတာကြဖြစ် provisional measures မှာအဲ့ဒါပဲအဓိကဖြစ်တယ်လို့ကျွန်တော်နားလည်ပါတယ်အဲ့ဒါစိတ်လိုက်နာဖို့မခိဘူးလို့ကျွန်တော်ထင်ပါတယ်တကယ်လို့လိုက်နာရမယ်လို့ချက်မှတ်ခဲ့ရင
်ဟုတ်ကဲ့
ဒီကြောင့်ရတယ်လို့ပြဿနာမရှိလဲဆက်နေမှာဖြစ်ပါလိမ့်မယ်
ဟုတ်ကဲ့ကျွန်တော်နောက်တစ်ချက်ဥကြောဆောင်လာပေးချင်တာကဒီအချက်လက်တွေနဲ့ပတ်သက်လို့ဆွဲချက်ပေါ့နော်အခုဆွဲချက်ဒီမှာကုလသမဂ္ဂရဲ့အစီရင်ခံစာတွေ OIC ရဲ့အစီရင်ခံစာတွေလူခွင့်အဖွဲ့ရဲ့အစီရင်ခံစာတွေကိုတိကကူကားထားပါတယ်အဲ့တော့ပြောရမဆိုရင်ဒီအစီရင်ခံစာတွေနဲ့ပတ်သက်ပြီးတော့မြန်မာအစိုးရကအရင်ကတုံ့ပြန်ခဲ့ပြီးသားပါခုနဆိုလွယ်ကဒါခြေကားလုံးနဲ့တစ်ဖက်သက်ဆန်နဲ့ဒါအမျိုးမျိုးတုံ့ပြန်ခဲ့ပြီးသားဒါပေမဲ့ဒီတရားရုံးမှာဒီလိုတုံ့ပြန်ချက်တွေနဲ့အလုပ်ဖြစ်ပါမလားဥကြောဆောင်လာမြင်သိချင်ပါတယ်
ဟုတ်ကဲ့အဲ့ဒါမြန်မာဘက်ကအနေနဲ့ကုကန်ခြေပန်းရကိစ္စဖြစ်ပါတယ်အဲ့ကုလသမဂ္ဂရဲ့အရှင်ခဏရဒါ witness accounts တဲ့ narrative တွေ statement တွေဖြစ်ဆိုချက်တွေဘယ်လိုဖြစ်ခဲ့ပါလဲဘယ်လိုဖြစ်ခဲ့ပါလဲပြောတဲ့ကိစ္စတွေကိုသူတို့အဓိကအဖြစ်ခြေခဏရဒီမြန်မာဘက်ကအနေနဲ့ပြောပါတယ်ဒါ facts မဟုတ်ဘူးဒါ narrative တွေဖြစ်တယ်ဆိုတော့ဒါတွေက admissible ဖြစ်မလားသက်သေကံဝင်မလားတယောက်ဒီတရားရုံးကဒါသက်သေကံဝင်တဲ့အထောက်အထားတွေ witness တွေအချင်းနဲ့လက်ခံလားဆိုတော့ပြည်သူ့ရဲ့စဉ်းစားမှုထင်ပါတယ်ဥပဒေကြောင့်အလားအလာကိုလည်းပဲဒါဥပဒေဆရာပဲသိပါလိမ့်မယ်ခင
်ဗျဟုတ်ကဲ့ကျွန်တော်ဦးဒေါက်တာမြင့်ဆန်မေးချင်ပါတယ်ခုနက
ကျွန်တော
်ဟုတ်ကဲ့ကျွန်တော်မြေးသွားသလိုပါပဲရှေ့မှာတကယ်တမ်းပြောရင်ကုလသမဂ္ဂစီရင်စာနဲ့ပတ်သက်ပြီးတော့မြန်မာဆွေကတုံ့ပြန်ခဲ့ပြီးသားပါဒီတုံ့ပြန်ချက်တင်နေပဲဆက်ပြီးတော့တုံ့ပြန်မယ်ဆိုရင်လုံးဖြစ်ပါမလားဒီတရားရုံးမှာ
အဲ့တော့အဲ့ဒါကတုံ့ပြန်နေဆိုတာကနကို IC ကစီရင်ခံစာပြင်ဆင်တော့သူတို့ statement တော့ဖတ်ကြတယ်စီရင်ခံစာတော့ဟို report ပေါ်လေဆာမင်းက900ရှိတယ်လို့ပြောတယ်ကျွန်တော်ဘယ်ရင်တော့ GDT ပဲကြားလို့ခွန်မြင့်တဲ့တော့မဖတ်ဘူးပါဘူးဒါမှန်းနှင်းပြောတာသူတော်လေအချင်းချုပ်ကဖြစ်တာတော့ဖတ်ဘူးတယ်အဲ့တော့ဆာဟုတ်ကလည်းခွန်မြင့်ကဆာမင်းက900ပြောက်လို့ပို့တော်တော်ခင်းရင်တယ်အဲ့တော့အဲ့ဒါဟိုမဟုတ်ဘူးခုမှမဟုတ်ဘူးလို့ပြောရင်တော့ဒါကိုယ့်ဘက်ကစွပြောတဲ့သဘောမျိုးလို့တို့ကိုယူဆနိုင်တယ်ဘလုံးလုံးဆိုတော့သူတို့ကိုယ်တိုင်ပြောတယ်နှစ်နှစ်ကြာသူကနာလို့ပြီးတော့မှသူတို့ရေးထားတဲ့ထက်မှလည်းပါပါတယ်ဘယ်သူမှနှခါပြန်မမေးဘူးနောက်ပြီးတော့ဒီကြအောင်သူတို့ညီညီမျိုးနဲ့သူတို့ဆက်တယ်လို့ပြောတယ်နောက်ပြီးထပ်တောင်းတာကအဲ့တော့အဲ့ဒါနဲ့ပတ်သက်လို့ဟို ICJ ကလက်ခံတယ်လက်ခံမှုဆိုတော့ဒါကျွန်တော်အမြင်မဟုတ်ပါဘူးအဖြစ်ချက်ကိုပြောရတယ် ICJ ဒီကုလသမဂ္ဂရဲ့ဖွဲ့စည်းတစ်ခုဖြစ်တယ်ဟိုကလည်းကုလသမဂ္ဂကဖွဲ့စည်းခဲ့တဲ့ commission ပဲနောက်ပြီးသူတို့ကျွန်တော်တို့ကလိုက်ပြောတာမဟုတ်ဘူးเนาะတို့ ICJ မှာဒါတွေအပြောတာကဒီမြန်မာဘက်ကပြောရမှာကိုတို့ကြိုတင်ခံမှန်းပြီးတို့ပြန်ဆိုတင်ခြေပထားတယ်လို့ခေါ်ခြင်းခေါ်နိုင်တယ်။ဘာလဲဆိုလို့ရှိရင်ကော်မရှင်ရှိခုဖွဲ့ပြီးပါပြီတဲ့ရှိခုမှာတခုမှတယောက်ဘလူတယောက်တရားဟိုမှာတာဝန်ရှိတယ်လို့ဆုံးဖြတ်ခြင်းမရှိဘူး။ဘာမှတပ်ပနာမရှိဘူးအကုန်လုံးချက်ကားနေတာဒါမှမဟုတ်လေကွင်းလုံးချွတ်လွတ်ပေးတဲ့သဘောမျိုးပဲရှိတယ်လို့ကျွန်တော်ရှိခုမှတော့မသိဘူးကျွန်တော်သိတာကကော်ဖီအန်ဒ်ကော်မရှင်တီဟိုဟာကိုသိတယ်အဲ့ဒါကိုအဲ့တော့အဲ့ဒါတွေကိုခိုင်လုံတဲ့ reliable မဖြစ်ဘူးပေါ့လေဒါကိုပြည်သားလို့မရဘူးမြန်မာကလည်းအဲ့လိုပြောပါရင်ကျွန်တော်တို့ဖွဲ့နေပါပြီလုတ်ခဲ့ပါပြီဆက်လက်လက်လုတ်ပါမယ်လို့ဘူးလို့ပြောခြင်းပြောပါလိမ့်မယ်အဲ့တော့အဲ့ဒါကတော့သူတို့တုံ့ပြန်ချက်ပါဟုတ်ကဲ
့ဟုတ်ကဲ့အခုနောက်ထပ်စွဲချက်ထဲမှာပြောရမယ်ဆိုရင်မြန်မာအစိုးရဘက်ကအနာဘိုင်းနေလုတ်တဲ့ကိစ္စဥမာတလောကဆိုရင်ဖန်အားမှာတင်ထားတဲ့ဓာတ်ပုံကဒေါန်ဆန်းစုကြည်နဲ့ဒီအစိုးရဖွဲ့ကဗိုလ်ချုပ်သုံးပြုံးရဲပြီးတော့ we stand with you ဆိုတဲ့ဟာမျိုးတင်ထားတယ်ဒါကူထောက်ပြီးတော့ပြောတာဆိုတာတွေဆွဆွဲတာတွေရှိပါတယ်အလားတူပဲဒီ state councilor site ပေါ်ကနေပြီးတော့ရေးတဲ့ဟာတွေနဲ့ပတ်သက်ပြီးတော့ဆွဆွဲတာတွေရှိပါတယ်အခုတကယ်ပြောရမဆိုရင်တော့အခုနောက်ပိုင်းမှာဒေါန်ဆန်းစုကြည်ထောက်ခံရေးလူလှုပ်ရှားမှုတွေတော်များလည်းဖြစ်နေတယ်အဲ့တော့ဒီလူတို့ရဲ့တုံ့ပြန်ချက်တွေကတွားပြီးတော့အဲ့တရားရုံးမှာထင်ဟနိုင်ပါလားဒေါက်တာမြစ်ဆန်အမြင်သိချင်ပါတယ်
အဲ့တော့တခုကျွန်တော်ပြောမယ်ဆွဲချက်ဆိုရင်အသုံးလုံးကိုကျွန်တော်ဖိတ်နှစ်ချိုက်ဘူးဖိတ်သဘောမတူကြဘူးဆွဲချက်ဆိုတာကပြည်ပြင်းဥပဒေနဲ့တုံးမယ်ဆိုလို့ရှိရင်ဒီတရားမဥပဒေရောရာဇဝတ်ဥပဒေရောဆွဲတာဆွဲချက်ဆိုတာတဲ့ accuse ပေါ့လေဟိုဟာကိုကျွန်တော်ကြိုက်တဲ့သုံးလုံးကအမှုဖွင့်တယ်အမှုဖွင့်တိုင်တန်းတယ်သူက instituting or charge ကတနည်းအားဖြင့်ဆွဲချက်ကိုပြန် charge လို့ CHARG charge လို့ပြောရာဇဝတ်မှာပြောနိုင်တယ်အဲ့တော့
strategy လို့ပြောတာလေ institution of proceeding ကိုအမှုဖွင့်တိုင်ကြားတယ်ဒါမှမဟုတ် ICJ မှာအမှုဖွင့်တယ်လို့ပြန်ပြီးသုံးကြတယ်ခုနကဓာတ်ပုံငွေတွေတင်တယ်ဆိုတော့ဓာတ်ပုံတင်တာတော့ပိတ်ပြီးတော့သက်သက်တေတာတကားအရာတော့ပိတ်ခိုင်လုံတဲ့မဟုတ်ဓာတ်ပုံက we stand with you ဆိုတာဒေါ်စစုကြည်တင်တာလဲဟုတ်ချင်မှာဟုတ်မယ်မဟုတ်ပါဘူးဒေါ်လာအောင်စုကြည်တင်တာမဟုတ်ပါဘူးဟိုဒီအဲ့ဒီပါရစစ်ဘူးယူကြီးများလဲတင်တာမဟုတ်သူတို့ကိုထောက်ခံတဲ့လူတွေကတင်တာအဲ့ဒါကိုတင်ပြပြီးတော့မော်ဘာကောင်းမလဲဒါဟာပူပေါင်းဆောင်ရွက်မှုရှိတယ်ဆိုတော့ဒါတော့
ကျွန်တော်တစ်ချက်မေးတာကကျွန်တော်လူတို့ရဲ့ intent ပေါ့နော်လူတို့ရဲ့လှုံ့ဆော်မှုလူတို့ရဲ့စိတ်ဆော်မှုဆိုတာဟောโอเคကျွန်တော်အဓိကလူတို့ရဲ့တုံ့ပြန်မှုပေါ့ဒီဥပမာဆိုရင်သူတို့ဘက်ကတင်တာ Ranger Muslim တွေနဲ့ပတ်သက်လို့လူတို့ရဲ့တုံ့ပြန်မှုအမုန်းတရားတွေဖြစ်နေတာတွေဒါတွေကိုသူတို့ကထောက်ပြတယ်အဲ့တော့အခုလက်ရှိလုံနေရဖြစ်နေတဲ့လူတို့ရဲ့တုံ့ပြန်မှုကသွားပြီးတက်ရောက်နိုင်မှာလားအဲ့ဒါကိုမေးတာပါ
အခုကတော့ထောက်ခံမှုဆိုတာဒေါ်အောင်ဆန်းစုကြည်ကိုထောက်ခံတယ်လို့ပြောတာကတော့ Ranger မုန်းတည်တယ်လို့ပြောတာမဟုတ်ဘူးထင်တယ်အဲ့ဒါဒါပေမဲ့အရင်တုန်းကသူပြောတဲ့ပါဒကကဒီဌာနဆိုင်ရာပုဂ္ဂိုလ်တွေမဟုတ်တော့လဲเนาะစိတ်တမ်းပုဂ္ဂိုလ်တွေမဟုတ်တော့လဲဟုတ်တယ်လို့လည်းတနည်းအားဖြင့်ပြောထားတာရှိပါတယ်ဆိုတော့လေဒီ Facebook တို့ဘာလို့မှအလုံးတရားတွေဖြစ်နေတာကို discourage မလုပ်ဘူးသူကိုယ်တိုင်အဓိကပါဝင်တဲ့ပုဂ္ဂိုလ်တွေတိုင်မလုံဆုံးသည့်တိုင်အလပါအစိုးရပို့ဆိုပါတော့လေသူတို့ဒါကိုမပိတ်ပင်ဘူးဟိုအားပေးအားမြောက်မလုပ်ရင်တောင်မှ discourage ရဲ့တားမြစ်ခြင်းမရှိခဲ့ဘူးဆိုတဲ့သဘောကိုပြောပါတယ်ခင်ဗျာအဲ့ဒါကတော့သူတို့ပြောတာပါဟုတ်ကဲ့
ကျွန်တော်အငယ်ဦးကျော်ဟုတ်ကဲ့အဲ့ဒါလေးကျွန်တော်နှစ်ချုပ်လေးပြောပြပါဟုတ်ကဲ့ဦးကျော်စံလာ
ကျွန်တော်အမြင်ကတော့ဒီထောက်ခံဆန္ဒပြပွဲလုပ်တဲ့လူတွေဟာအထူးသတိထားဖို့လိုအပ်တယ်လို့ထင်ပါတယ်သူတို့ရဲ့ထောက်ခံဆန္ဒပြပွဲကိုဗမာပြည်မှာအရင်ကလုပ်နေတဲ့ထောက်ခံဆန္ဒပြပွဲလူလူဆန္ဒပြပွဲတော်တော်များများမှာအမျိုးသားရေးအစွန်းရောက်တွေဘာသာရေးအစွန်းရောက်တွေရဲ့မွန်တရားနဲ့လုခရက်ကစားအများကြီးရှိပါရဲ့ဒီကိစ္စကိုအစိုးရကမဟန်တားခဲ့ဘူးလို့ပြောခဲ့တယ်အခုဒေါက်တာဆန်းစုကြည်ကိုထောက်ခံတဲ့ Western with you လုပ်လာတဲ့အခါမှာတော့ခုနကဒေါက်တာမြင့်ဆန်းပြောသလိုဒီတရားရုံးမှာအစဉ်ပြေဖို့ပြောရတဲ့သဘောမျိုးထောက်မှာဆိုရင်တော့သိမဆိုးလာဘူးသို့တော်လည်းပဲသနာပြပြီးဆောင်းထဲမှာဆွေးနွေးထားတဲ့ကိစ္စကတော့သူတို့ရဲ့သနာစောပြီးတော့အဲ့လိုသိလိုက်မှမှပြောဆိုမှုတွေအမျိုးသားရေးအလွန်အကျွံပြောဆိုမှုတွေသုံးရဆိုရင်တော့အင်မတန်အန္တရာယ်ကြီးတဲ့တိုင်းပြည်တွေလည်းအန္တရာယ်ကြီးတဲ့ညီမစုနိုင်တဲ့လှုပ်ရှားမှုလို့ကျွန်တော်သုံးသပ်လို့ပါတယ
်ဟုတ်ကဲ့ခင်ဗျာဒါရိုက်လီလိုက်အစီအစဉ်ကျွန်တော်တို့အချိန်လည်းဆီသွားလို့ပါပါဝင်ဆွေးနွေးပေးတဲ့ဒေါက်တာမြစ်ဆန်နဲ့ဦးကျော်စံသာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်တို့အစီအစဉ်ဒီမှာပဲညနာခွင့်ပေးပါ
ကိုတာညုံတင်ဆက်ပေးတဲ့တိုက်ရိုက်လေလိုက်အစီအစဉ်ကိုပြန်လည်နားဆင်ကြရတာပါအင်္ဂါနဲ့စနေနေ့ညတိုင်းမှာအသစ်ထုတ်လွှင့်ပေးတဲ့ဒီတိုက်ရိုက်လေလိုက်အစီအစဉ်မှာလည်းပါဝင်ဆွေးနွေးနိုင်ပါတယ်ပါဝင်ဆွေးနွေးလို့ရင်ဆက်သွယ်ဖို့ဖုန်းနံပါတ်က012-232-999လေးဖြစ်ပြီးအီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ဒီနေ့သူယုံကြည်ရအစီအစဉ်မှာတော့နည်းပညာတက္ကသိုလ်စက်မှုအင်ဂျင်နီယာဌာနကဆရာစီသူညွင်းရဲ့ယုံကြည်ရာကိုနားဆင်ရပါမယ်။မတ်မိုးဖြူကစီစဉ်တင်ဆက်ပေးထားပါတယ်ခင်ဗျာ
။ကျွန်တော်ပြောချင်တာကတော့တယောက်ရဲ့တန်ဖိုးပေါ့။သူတယောက်ရဲ့တန်ဖိုးလို့ပြောလိုက်တဲ့ဒီဇိုင်းနဲ့ကျွန်တော်ကဘာလို့သတ်သတိရလဲဆိုတော့ကျွန်တော်တို့ချစ်ခင်ကြည်ညိုရတဲ့ဇာတိဆရာကြီးမမတင်အောင်ရဲ့နောက်ဆုံးခရီးမှာဒီကဲအဲ့ဒီရက်တောင်လေးမှာရေးထားတဲ့စာသားလေးကိုကျွန်တော်ကသွားပြီးတော့တတိရပါတယ်ဒီစာသားလေးကပါလဲဆိုတော့လူတယောက်ရဲ့တန်ဖိုးဟာသူဖြတ်တန်းကျော်လွှားနေရတဲ့ခေကြီးကသူပခုံးပေါ်ပြင်ပြီးလိုက်တဲ့တမန်ပေးတာဝန်ကိုသူဘလောက်ချိန်ဝင်ခဲ့တယ်ဆိုတာနဲ့အိုင်းတရမှာပဲလို့ဆရာကမှားခဲ့ပါတယ်လူတယောက်ရဲ့တန်ဖိုးဟာဘယ်ပေါ်မှာမူတည်နေတာလဲလို့ကျွန်တော်တို့စဉ်းစားလိုက်တဲ့အခါမှာသူဖြတ်တန်းကျော်လွှားနေရတဲ့အဲ့ဒီခေတ်ကြီးကသူပခုံးပေါ်ကြာလာတဲ့ဒီတာဝန်တွေကိုသူဘယ်လောက်ကြည်ပြုံခဲ့တယ်လဲဆိုတာကျွန်တော်ကဒါကိုမှတ်မြင်ပါတယ်ဒီတော့တမိုင်းမိတာဝန်ဆိုတာဟာလူတိုင်းလူတိုင်းရဲ့ပခုံးလေးပေါ်မှာရှိနေကြတာပါဒါမှမဟုတ်တချို့ကတော့ဒီတမိုင်းမိတာဝန်ကြီးကိုချေချေနက်နက်ခံယူလိုက်တာရှိတယ်လို့အချို့ကြတော့လေဒါကိုကြောင်လွှဲပြီးတော့မခံယူပဲหนีလိုက်ကြတာတွေလည်းရှိကြတာပါပဲဥပမာကျွန်တော်ဆိုရင်
ကျွန်တော်ကလာစတန်းတဲ့အခါမှာအဲ့ဒီချိန်ကကျွန်တော်ဟာကျောင်းသားတယောက်နဲ့ဖြစ်နေခဲ့တယ်။နောက်တစ်ခါစာပေရေးဖွဲ့တဲ့သူတယောက်လည်းဖြစ်နေခဲ့ပါတယ်။ဒါပေမဲ့အဲ့ဒီချိန်မှာကျွန်တော်ကစာပေရေးဖွဲ့တဲ့သူတယောက်လောက်ရမယ်လို့ဒီဟိုကျွန်တော်လုပ်ခဲ့ပါတယ်။အားလုံးတာဝန်လို့ပြောနေလဲရမလားတော့မသိဘူးပေါ့ဗျာ။ အဲ့နိုင်ဘလောက်ကျွန်တော်နိုင်နေပဲကဟိုလုပ်ခဲ့တယ်။ဒါပေမဲ့အဲ့ဒီလုပ်ခဲ့တာတွေကဘလောက်ထိခြေပြုံလဲလဲမခြေပြုံလဲဆိုတာကိုကျွန်တော်မဆုံးဖြတ်နိုင်ဘူးပေါ့။ဒါကအမိုင်းကဆုံးဖြတ်ရမှာဖြစ်ပါတယ်။အဲ့တော့ဒီလိုကြုံခဲ့ရတာတွေအတွက်ကိုကျွန်တော်အနေနဲ့ဘုံယူဝင်ကြားရအကြောင်းမရှိသလိုနောင်လာရရအကြောင်းလည်းမရှိပါဘူး။
အကြောင်းလဲဆိုတော့ကျွန်တော်တို့ဟာအသက်ရှင်နေတဲ့ကျွန်တော်တို့ပခုံးပေါ်မှာကြားလာတဲ့တာဝန်တွေကိုအသေးမချင်ချမ်းဆောင်နေရအောင်ပါပဲလို့ကျွန်တော်ကယုံကြည်ထားပါတယ်။ဒီအတွက်လည်းဒီလိုပေးဆက်ခဲ့ရတဲ့အတွက်လည်းဒါကမှရရကောင်းလေရဲ့လို့ဉာဏ်လေတန်းဆူစရာမရှိပါဘူး။ကိုတန်းဆောင်ရမယ်တာဝန်ကိုကိုနိုင်လျက်ကြီးလျက်ကြရနေရတာလည်းပြီးတော့ လူကန်းကလာကလည်းဖြစ်ဖြစ်ချမ်းဆောင်လိုက်ရပြီဆိုရင်ကျွန်တော်တို့အနေနဲ့ညံ့နေပါဘူး။အခုလည်းကျွန်တော်အနေနဲ့တက္ကသိုလ်မှာဆရာတယောက်အနေနဲ့စာရေးသင်ကြားပေးနေတဲ့တစ်ခါလည်းအနည်းပညာတွေကိုဖန်တီးပေးနေတာပါပဲ။ဒါကလည်းမိုင်းကပေးလာတဲ့တာဝန်တွေကိုကျွန်တော်တက်ဆွမ်းသမျှဆောင်ရွက်နေတာလို့ခံယူထားပါတယ်။ ကျွန်တော်ပြင်ပလိုက်တဲ့တပည့်တွေကကျွန်တော်တန်းကြီးအတွက်ပြန်လဲပေးဆက်နိုင်တဲ့လူတွေဖြစ်လာခဲ့ရင်ကျွန်တော်ဖန်ကြီးလိုက်တဲ့ကျွန်တော်အမှုပညာတွေကလူတွေအတွက်အစိတ်အကြောက်တွေဖြစ်မလာဘူးဆိုရင်ကျွန်တော်အနေနဲ့ကျေနပ်နေမှာဖြစ်ပါတယ်။အပတ်စဉ် vermes@voanews.com ကို စာရေးပြီးဆက်သွယ်ရမယ့် ဖုန်း
နံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်ဗီအိုအမေရိကန်တန်ကအစီအစဉ်တွေကိုစက်ပြီးတင်ဆက်ပေးနေပါတယ်အခုဗိုလ်တော်ဦးနေမနေ့ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနားရီအစီအစဉ်အစအဆုံးကိုမနေ့၈နိုင်ကနေ၉နိုင်အထိလိုင်းတူမီတာ၂၀ kHz 15.3 ညလိုင်းတူမီတာ၂၅ kHz 17.3 ညလိုင်းတူမီတာ၃၀ kHz 9.3 ဂါရီကနေပြန်လည်နားဆင်နိုင်ပါတယ်ခင်ဗျာ
ဂူရောဒီကနေ့မနေ့ဖက်နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ကကြေညာပေးပါပါခင်ဗျာမြန်မာနိုင်ငံဟာလူမျိုးရုံးသက်ဖြတ်မှုတမ်းမြေရေးဆိုင်ရာနိုင်ငံတကာဥပဒေကိုချိုးဖောက်တယ်ဆိုတဲ့ ICJ နိုင်ငံတကာတရားရုံးမှာတရားစွဲထားတဲ့အမှုကိုမနေ့ဒီဇင်ဘာ10ရက်နေ့ကစတင်ကြားနာတာမှာဆွဲချက်တင်ထားတဲ့ကမ်ဘီယာအစိုးရဘက်ကစတင်ထွက်ဆိုခဲ့ပြီးဒီကနေ့ဒီဇင်ဘာ17ရက်နေ့မှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ကခုခံချေပါဖို့ရှိပါတယ်မြန်မာကိုယ်စားလှယ်အဖွဲ့အနေနဲ့ဘလို့ခုခံကာကွယ်သွားမယ်ဆိုတဲ့အသေးစိတ အဖြစ်နိုင်ငံတကာတရားရုံးကသတ်မှတ်ဖို့တရားလိုအဖြစ်တင်ကြထားတဲ့ဂမ်ဘီယာနိုင်ငံကတိုက်တွန်းလိုက်ပါတယ်နိုင်ငံတကာမှာတာဝန်ရှိတဲ့အတိုင်းဆောင်ရွက်ခဲ့တဲ့လုပ်ရအဖြစ်နဲ့လဲဂမ်ဘီယာတရားရေးဝန်ကြီးအဘူဘကာတမ်ပါရူးက ICJ မှာတရား ICJ ကြားနာမှုတွေစတင်တဲ့မနေ့ကပြောကြားလိုက်တာဖြစ်ပါတယ်မြန်မာနိုင်ငံမှာဆိုးဝါးလာတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့အကျင့်ပြတ်ချဆမှုတွေအတွက်တာဝန်ရှိတယ်ဆိုပြီးတမတော်ကာကွယ်ရေးဦးစီးချုပ်နဲ့ဒုတိယတမတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်တမတော်အရာရှိကြီး၄ဦးကိုအမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနကတန်ခတ်အရေးယူလိုက်ပါတယ်။ဗိုလ်ချုပ်မူကြီးမေအောင်လှိုင်ဒုတိယဗိုလ်ချုပ်မူကြီးဆိုဝင်းအမတ်69ခြေလင်းတမမှုဗိုလ်ချုပ်တန်ဦးနဲ့အမတ်33ခြေလင်းတမမှုဗိုလ်ချုပ်အောင်အောင်တို့ဟာရခိုင်ပြည်နယ်နဲ့တခြားတိုင်းဒေသတွေကလူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိတယ်ဆိုပြီး Global Magnitsky Human Rights Accountability အလို့ခေါ်တဲ့ကမ္ဘာလုံးဆိုင်ရာလူခွင့်ရေးချိုးဖောက်မှုဥပဒေအရဒီဇင်ဘာ10ရက်နေ့နိုင်ငံတကာလူခွင့်ရေးနေ့မှာတန်ခတ်အရေးယူမှုတွေချမှတ်လိုက်တာဖြစ်ပါတယ်
ဒီကနေ့နောက်ဆုံးဝင်းလိုင်းကကြေညာပေးခဲ့တာပါဟိုတိုင်းနေမနက်ခင်း ဒီမနက်အတွက်အစီအစဉ်ထုတ်လွှင့်ရေးမှုကမိုက်အင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ်ကျွန်တော်ကတော့ Yemin Thomas ဗီဒီယိုကိုနားဆင်တဲ့အတွက်ကျေးဇူးပါတောတရှင်များနဲ့တူပါမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ
This program has come to you from the Voice of America, Washington.